Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် View American တန်ရဲ့2018ခုနှစ်စက်တင်ဘာလ18ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးသွားပါမယ
်ကျမသင်္ကီထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုတော့မတ်ဤတန့်စင်နဲ့အတူကြီးညာပါမယ်ရုရှားစစ်တပ်လျင်ကိုစီးရီးယားတို့ပစ်ချလိုက်ပါတယ်ဩစာကြီးတဲ့မြန်မာစစ်တပ်အနေနဲ့နိုင်ငံရေးမှာမပါဖို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်ကြားကြရပါမယ်ရှင
်ဟုတ်ကဲ့ပါတွင်နေ့ပြီးနားဆင်ရမှာကတော့မြန်မာနိုင်ငံအတွင်းကလူခွင့်ရချိုးဖောက်မှုတွေနဲ့တာဝန်ရှိသူတွေအပြစ်ကင်းလွန်ခွင့်ရနေတဲ့အခြေအနေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာရပ်တန့်နေပြီလို့ကုလသမဂ္ဂစုံစမ်းရေးမှုတွေကပြောလိုက်ပါတယ
် Democracy requires a government that accepts scrutiny it depends on leadership
ကုလစုံစမ်းရေးအဖွဲ့ခေါင်းဆောင်မာဇူကီဒါရုစမှာပြောသွားတာပါ။သတင်းပြေဆိုမှုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီသတင်းနဲ့အတူကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အပီးသက်အစီရင်ခံစာပေါ်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ရဲ့တုံ့ပြန်သဘောထားရွှေဝါရောင်တော်လှန်ရေး17နှစ်ပြည့်အခမ်းအနားအကြောင်းမြန်မာကြက်ငွေတန်ဖိုးရက်ဆက်ကျဆင်းနေတာကိုထိန်းနိုင်အောင်ဗဟိုဘဏ်ကစ조사ပြီးမဲ့ကြက်ငွေတန်ဖိုးဆက်လက်ကျဆင်းနေစေဖြစ်တဲ့အကြောင်းစတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဘက်အစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မနဲ့အတူအင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ရမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့မိုက်အီတန်စင်တို့ကပြောပြပေးပါအောင်ရှင်
ရုရှားစစ်တပ်ရဲ့ကင်းတောက်လေယာဉ်ကိုစီးရီးယားရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကပစ်ချခဲ့တာဟာဆိုရင်အစ္စရေးတိုက်လေယာဉ်ကလေမှုတွေရဲ့ရန်လိုတဲ့လုပ်ရက်ကြောင့်လို့ရုရှားကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။စီးရီးယားနိုင်ငံလာတာခီယာပြည်နယ်တွင်မှတိုက်ခိုက်ခဲ့တဲ့အစ္စရေးတပ်ဖွဲ့ကစီးရီးယားရဲ့ဒုံးကျည်ရန်ကနေကာကွယ်တဲ့အနေနဲ့ရုရှားလေယာဉ်နောက်မှာပုံအောင်ခဲ့တာလို့ရုရှားစစ်တပ်ရဲ့ပြောခွင့်ရဗိုလ်ချုပ်အီဂါခူနာရှန်ခော့ကဒီကနေ့အင်္ဂါနေ့မှာပြောပါတယ်။ရုရှားလေယာဉ်ကို S-200 ဒုံးကျည်ထိမှန်ပြီးလူ15ဦးသေဆုံးရတယ်လို့လည်းရုရှားစစ်တပ်ပြောခွင့်ရကပြောပါတယ်။ထိတ်တိုက်တွေးမှုတွေကိုရှောင်ရှားနိုင်ဖို့အတွက်ဒေတာရင်းစီရေးဆောင်ရွက်ချက်တွေကိုတစ်ဖက်နဲ့တစ်ဖက်ကြိုတင်အသိပေးနိုင်တဲ့ဒိုက်ရိုက်အထူးဖုန်းလိုင်းတစ်ခုကိုအစ္စရေးနဲ့ရုရှားကြားထားရှိဆောင်ရွက်လာတာနှစ်နဲ့ချီရှိခဲ့ပါပြီ။ဒါပေမဲ့လည်းအခုကိစ္စမှာတော့အစ္စရေးဘက်ကစစ်စင်ရေးနဲ့ပတ်သက်လို့ရုရှားဘက်ကိုတစ်မိနစ်ပဲကြိုပြီးတော့အသိပေးခဲ့ပြီးရုရှားလေယာဉ်အနေနဲ့အဲ့ဒီဒေတာကနေထွက်ဖို့အချိန်မရဖြစ်ခဲ့တယ်လို့လည်းရုရှားစစ်တပ်ပြောခွင့်ရကပြောပါတယ်။အစ္စရေးရဲ့တာဝန်မဲ့လောက်ရက်အဖြစ်ပြောဆိုလိုက်ပြီးရုရှားဘက်ကတင့်လျော်တယ်လို့တုံ့ပြန်မယ်လို့လည်းပြောပါတယ်။အစ္စရေးစစ်တပ်ဘက်ကတော့တစုံတရာမှတ်ချက်မပေးပါဘူးရှင်။
တရုတ်နိုင်ငံဟာအမေရိကန်ရွေးကောက်ပွဲအပေါ်မှာတက်ရောက်မှုရှိပြီးတော့အပြောင်းလဲဖြစ်အောင်တိတ်တိတ်ကြွကြွစူးစမ်းနေတယ်ဆိုပြီးတော့အမေရိကန်သမ္မတ Trump ကဒီနေ့အင်္ဂါနေ့မှာဆွတ်ဆွဲလိုက်ပြီးတော့အမေရိကန်လုံသမားတွေကိုအထိနာစီမဲ့အတိုင်းတာထိတရုတ်ဘက်ကတုံ့ပြန်ဆောင်ရွက်လာရင်တော့အမေရိကန်စီးပွားရေးအရာတံပြန်ဆောင်ရွက်မှုကြီးကိုမြန်မြန်ဆန်ဆန်လုပ်မယ်လို့ချိန်ချလိုက်ပါတယ်သမ္မတ Trump အနေနဲ့သူ့ရဲ့ဆွဆွဲချက်တွေနဲ့ပတ်သက်တဲ့အထောက်အထားတွေကိုတော့ပြောဆိုတာမရှိပါဘူးအမေရိကန်သမ္မတ Donald Trump ကတရုတ်သွင်းကုန်ဒေါ်လာ200ဘီလီယံဘိုးအဲ့ပေါ်မှာဆရာကိုင်တို့အခွန်ကောက်ခံလိုက်တာနဲ့ပတ်သက်ပြီးတော့တရုတ်အနေနဲ့လက်တုပ်ပြန်ဆောက်ရတာကအပရွေးချယ်စရာမရှိတော့ဘူးလို့လည်းပြောဆိုလိုက်တဲ့အချိန်မှာပဲဒီလိုသမ္မတ Trump ကပြောလိုက်တာပါတရုတ်အနေနဲ့ဥပဒေပေါင်းအတွင်းကနေပြီးလုံပိုင်ခွင့်နဲ့အကျိုးစီးပွားနောက်နိုင်ငံတကာလွတ်လပ်စွာကုံသွယ်ရေးကိုကာကွယ်ဖို့အတွက်တခြားရွေးချယ်စရာမရှိတော့ဘဲနဲ့အလားတူတုံ့ပြန်ဆောက်ရဖို့ပဲရှိတော့တယ်လို့တရုတ်ကုံသွယ်ရေးဝန်ကြီးဌာနရဲ့ဒီကနေ့အင်္ဂါနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်တရုတ်အနေနဲ့ဘယ်လိုပုံစံတုံ့ပြန်မလဲဆိုတာကိုတော့ကြေညာချက်မှာဖော်ပြမထားပါဘူးအစိုးရဘက်ကတော့တရုတ်ဘက်ကတုံ့ပြန်မယ်လို့ပြောဆိုထားတဲ့အခွန်ကောက်မဲ့စီးရင်တွေမှာတော့ဒဏ်ငွေရေကအစလင်းရင်ထိပါပါဝင်ပါတယ်။အမေရိကန်သမ္မတဘက်ကအသွင်းကုန်တွေပေါ်မှာအခွန်တိုးကောက်လာမယ်ဆိုရင်တရုတ်အနေနဲ့ကာကွယ်ရုံတက်တက်ဆောက်ရမှာမဟုတ်ဘူးလို့လည်းမင်းနစ်တင်လာနေတဲ့ကကွန်မြူနတီပါတီအာဘော Global Times သတင်းစာကတတိပေးခဲ့ပါတယ်
။မြောက်ကိုရီးယားနဲ့တောင်ကိုရီးယားခေါင်းဆောင်တွေကြား၃ရက်ကြာထိပ်သီးဆွေးနွေးပွဲကိုမြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယမ်းမှာဒီကနေ့စတင်လိုက်ပါပြီ။နျူကလ িয়ার ကင်းစင်ရေးနဲ့နှစ်နိုင်ငံကြားဆက်ဆံရေးတိုးတက်စေရေးသဘောတူညီချက်တရားရဖို့ရည်မှန်းထားကြပါတယ်။မြောက်ကိုရီးယားအလို့သမားပါတီရုံးချုပ်မှခေါင်းဆောင်ဦးတို့တွေ့ဆုံဆွေးနွေးရေးစတင်ခဲ့ပါတယ်။ဒေတာရင်းနိုင်ငံရေးအခြေအနေကိုတည်ငြိမ်စေခဲ့တဲ့ဇွန်လအတွင်းတုန်းကစင်ကာပူမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့သမိုင်းဝင်ထိပ်သီးတွေ့ဆုံပွဲအတွေ့လမ်းဖောက်ပေးခဲ့တဲ့အပေါ်တောင်ကိုရီးယားသမ္မတကိုကျေးဇူးတင်တဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကပြောဆိုတယ်လို့လည်းသတင်းတွေကဖော်ပြကြပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေရဲ့ထိပ်သီးတွေ့ဆုံပွဲအတွင်းမ မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်တွေဖျက်သိမ်းရေးသဘောတူညီချက်လက်မှတ်ထိုးခဲ့ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေအဆုံးသတ်ရေးဆောင်ရွက်နေတဲ့အတိုင်းအတာပေါ်နှစ်ဖက်တို့မကြေမလည်ဖြစ်နေပါတယ်။ဒါကြောင့်လည်းပြီးခဲ့တဲ့လကမြောက်ကိုရီးယားကိုသွားမဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုရဲ့ခီးစဉ်ကိုသမ္မတထရန့်ကဖျက်ခဲ့ပါတယ်။ဒီကနေ့တောင်ကိုရီးယားသမ္မတနဲ့ဇနီးဖြစ်သူတို့ပျုံယမ်းမြို့တော်ဆွန်နန်နိုင်ငံတကာလေးစိတ်ကိုဆက်ရောက်လာချိန်မှာတော့မြောက်ကိုရီးယားခေါင်းဆောင်နဲ့ဇနီးတို့ကကြိုဆိုကြပါတယ်။ဆွေးနွေးပွဲပြီးဆုံးမဲ့ပုတ်ထုံးနေ့မှာတော့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေကြားရရှိတဲ့သဘောတူညီချက်အပေါ်မှာမူတည်ပြီးပူးရဲကြေညာချက်တစ်စောင်ထွက်ပေါ်လာနိုင်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်နဲ့တနှစ်တာအတွင်းတတိယကြိမ်ထိပ်သီးဆွေးနွေးပွဲခီးစဉ်မှာတော့တောင်ကိုရီးယားသမ္မတနဲ့အတူတောင်ကိုရီးယားအစိုးရတာဝန်ရှိသူတွေနိုင်ငံရေးသမားတွေစီးပွားရေးသမားတွေနဲ့တခြားကိုယ်စားလှယ်တွေလည်းလိုက်ပါသွားကြပါတယ်ရှင်။
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်နာမည်စင်းတင်သွင်းခံထားရတဲ့သူ Brett Kavanaugh နဲ့ပြီးခဲ့တဲ့နှစ်30ကျော်ကသူအထက်တန်းကျောင်းသားဘဝတုန်းကလိင်ပိုင်းဆိုင်ရာအကြမ်းဖက်တာခံခဲ့ရတယ်လို့ဆွဆွေးထားတဲ့အမျိုးသမီးတို့ကိုလာမယ့်သတင်းပတ်ထဲမှာအထက်လွှတ်တော်တရားရေးကော်မတီရှေ့မှောင်မှာကြားနာမှာဖြစ်ပါတယ်။လက်တလို့ဆွဆွေးချက်တွေနဲ့ပတ်သက်ပြီးတော့အပြည့်အဝပွင့်လင်းမြင်သာမှုရှိရေးအတွက်အများပြည်သူရှေ့မှောင်မှာလာမယ့်တင်းလာနေကြားနာမယ့်အကြောင်းကော်မတီဥက္ကဋ္ဌ Chuck Grassley ကကြေညာချက်မှာပြောဆိုထားပါတယ်။ကော်မတီထဲက Republican တွေကတော့ကေဗင်နော့ရဲ့နာမည်စင်းတည်သွင်းမှုကိုရှေ့ဆက်ဆောင်ရွက်နိုင်ဖို့အတွက်အစိုးဆုံးဒီသတင်းပတ်ကြာတာပင်းဒီလောက်မှာမဲခွင့်နိုင်ဖို့မျှော်လင့်ခဲ့ကြတာပါကေဗင်နော့နဲ့သူ့ကိုဆွဆွဲထားတဲ့အမျိုးသမီးတို့နဲ့ကောမဒီအဖွဲ့ဝင်တွေကြားမှာတယ်လီဖုန်းဆက်သွယ်မေးမြန်းပြီးတော့ဒီဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးရေးလှုပ်ဆောင်မယ်ဆိုပြီးတော့ Republican ခေါင်းဆောင်တွေကအကြံပြုခဲ့ပါတယ်ဒါမှမဟုတ်အပြည့်အဝကြားနာဖို့ Republican တချို့အပါအဝင်ဝိုင်းဝန်းတောင်းဆိုမှုတွေများလာတာကြောင့်လိလူရှုလို့မရတဲ့အခြေစိုက်လာပါတယ်ဒေါနယ်ထရမ့်ကတော့သူ့နာမည်စင်းတင်သွင်းထားတဲ့ကေဗင်နော့ဘက်ကရက်တည်ပါတယ်။ကေဗင်နော့ရဲ့သမိုင်းကြောင်းမှာမှဲ့တပေါက်တောင်မစွန့်ထင်ဘူးလို့ဒေါနယ်ထရမ့်ကပြောဆိုခဲ့တာပါ။ပြီးခဲ့တဲ့နှစ်30တုန်းကဆယ်ကျော်သက်မင်းကလေးကိုလိင်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့တဲ့ဆိုရဲဆွဆွဲချက်ကိုကေဗင်နော့ဘက်ကလည်းအပြင်းထန်ညှဉ်းဆန်းထားပါတယ်။
ဗီယိုရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုရီမြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဩဇာကြီးတဲ့မြန်မာစစ်တပ်အနေနဲ့နိုင်ငံရေးကနေဖယ်ရှားပေးဖို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကဒီကနေ့အင်ကာနီမှာပြောဆိုလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်လူနည်းစုအပေါ်လူမျိုးရုံးတပ်ဖြတ်မှုနဲ့တမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတချို့ကိုတရားစွဲဆိုနိုင်ရေးတောင်းဆိုထားတဲ့မြန်မာဆန်ရကုလသမဂ္ဂအချက်အလက်ရှာဖွဲ့ရဲ့ပြည်သက်အစီရင်ခံစာမှာအခုလိုဖော်ပြတာဖြစ်ပါတယ်။စစ်တပ်ရဲ့ထိပ်ပိုင်းခေါင်းဆောင်မှုကိုအလုံးစုံပြင်ဆင်ရမှာဖြစ်ပြီးနိုင်ငံအုပ်ချုပ်ရေးမှာထပ်မပါသင့်တော့ဘူးလို့စာမျက်နှာ400ကျော်ပါကုလသမဂ္ဂရဲ့အစီရင်ခံစာကဖော်ပြတာပါမြန်မာနိုင်ငံရေးကနေတပ်မတော်ကိုဖယ်ထုတ်နိုင်ရေးအရက်ဖက်ခေါင်းဆောင်ပိုင်းကဆောင်ရွက်ရမယ်လို့လည်းအစီရင်ခံစာကပြောပါတယ်လူမျိုးရုံးတပ်ဖြတ်မှုအတွေ့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြင့်အောင်လှိုင်အပါအဝင်စစ်တပ်ထိပ်တန်းတာဝန်ရှိသူတွေကိုစုံစမ်းစစ်ဆေးနိုင်ရေးအတွက်ဆောင်ရွက်ကြဖို့လဲနိုင်ငံတကာအသိုင်းအဝိုင်းကိုတိုက်တွန်းထားပါတယ်မြန်မာစစ်တပ်ဘက်ကတော့အမှားအယွင်းမလုပ်ခဲ့ဘူးလို့ညင်ပါတယ်ပြီးခဲ့တဲ့နှစ်ဩဂုတ်လမှာလုံခြုံရေးစခန်းတွေစီးနင်းတိုက်ခိုက်ခဲ့တဲ့ရိုဟင်ဂျာအကြမ်းဖက်သမားတွေကိုရှင်းလင်းလာတာဖြစ်တယ်လို့စစ်တပ်ဘက်ကပြောပါတယ်ဒါပေမဲ့ကုလစုံစမ်းရေးမှုတွေကတော့စစ်တပ်ဘက်ကလိုရာထက်ပိုပြီးအင်အားအလွန်အကျွံသုံးခဲ့တယ်လို့ထောက်ပြပါတယ်မြန်မာတပ်မတော်ကိုပြန်လည်ဖွဲ့စည်းဖို့လက်ရှိခေါင်းဆောင်မှုကိုပြောင်းလဲရင်းနဲ့ဒီလုပ်ငန်းစဉ်ကိုစဖို့ကုလသမဂ္ဂစုံစမ်းရေးမှုတွေကပြောဆိုထားပါတယ်။အရက်ဖက်အနာပိုင်းတွေအနေနဲ့စစ်တပ်ရဲ့ဆောင်ရွက်ချက်အပေါ်ဩဇာမညောင်းဘူးဆိုတာကိုလည်းအစင်ခန်းစာမှာအတိအမှတ်ပြုဖော်ပြပါတယ်။ဒါပေမဲ့သူတို့ရဲ့လုပ်ရက်နဲ့ပြက်ကွက်မှုတွေကရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကိုအထောက်ပံ့ဖြစ်စေတယ်လို့လည်းပြောပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုကုလသမဂ္ဂရဲ့အစင်ခန်းစာကိုလည်းပယ်ချထားပါတယ်ရှင်။
မြန်ကန်ရွေးကောက်ပွဲမှာရုရှားဝင်ဆက်ဖက်တဲ့ဆွေရဆွဲမှုအပေါ်စုံစမ်းစစ်ဆေးမှုနဲ့ဆက်ဆက်နေတဲ့စာရွက်စာရည်တွေကိုလူဝက်ဖြစ်ကန့်သက်ထားချက်ကိုပယ်ဖြတ်ပေးဖို့အမေရိကန်သမ္မတထရမ့်ကအမေရိကန်တရားရေးဌာနကိုအမိန့်ပေးလိုက်ပါတယ်။သမ္မတထရမ့်မဲဆွေစီရင်ရေးအဖွဲ့အကြံပေးဟောင်းကာတာဘီချ်ကို FBI ရဲ့စောင့်ကြည့်မှုတွေအပါအဝင်အမေရိကန်တရားရေးဌာနရဲ့ထိတ်တန့်ကြီးကဘရုစ်အုံးကို FBI ကမေးမြန်းထားတဲ့အစီရင်ခံစာတွေကိုလည်းလူဝက်မဟုတ်ဘဲနဲ့ပြည်သူတွေကြီးနိုင်တဲ့အချက်လက်တွေဖြစ်အောင်ဖတ်ပြောင်းလဲပေးဖို့လှုံ့ဆော်ရမှာဖြစ်တယ်ဆိုပြီးတော့အင်ဗီရောပြောခွင့်ရဆာရာဆန်နက်စ်ကပြောဆိုလိုက်ပါတယ်။အုံးဟာပြည်သူတို့ချိုဟောင်းခရစ်စတိုဖာစတီးလ်နဲ့ဆက်သွယ်ရှိရသူလည်းဖြစ်ပါတယ်။တရှိုဟောင်းစတီးလ်ဟာရာဇဝတ်မှုမကင်းတာဒါမှမဟုတ်အရှက်ရစေနိုင်တဲ့အချက်လက်တွေနဲ့သမ္မတထရမ့်အပေါ်မှာရုရှားကအကြက်ကင်ထားကောင်းထားနိုင်တယ်ဆိုပြီးတော့ဆွဆွဲထားတဲ့အစီရင်ခံစာတစ်စောင်ကိုပြုစုခဲ့သူလည်းဖြစ်ပါတယ်။အလုပ်ထုတ်ခံလိုက်ရတဲ့ FBI အကြီးအကဲ James Comey, FBI ဒုအကြီးအကဲဟောင်း Andrew McCabe, FBI ထောက်လှမ်းရေးဟောင်း Peter Stokes နဲ့ FBI ရှေ့နေဟောင်း Lisa Page တို့ရဲ့ရုရှားရေးနဲ့ဆက်ဆက်တဲ့ phone message စာတို့တွေအားလုံးအပါဝင်တခြားစာရွက်စာရိုက်တွေကိုလျှို့ဝှက်ဖြစ်ကန့်သက်ထားရကနေပယ်ဖြတ်ပေးဖို့ပြောဆိုထားတာပါ။ပွင့်လင်းမြင်သာမှုပိုရှိစေဖို့ရည်ရွယ်ချက်နဲ့ Donald Trump ကဒီလိုအမိန့်ချလိုက်တာဖြစ်တယ်ဆိုပြီးတော့လည်းအင်ဗီရောပြောခွင့်ရကပြောပါတယ်။ဘယ်တော့မှလက်တွေ့စာရွက်မလဲဆိုတာကိုတော့အသေးစားမသိရသေးပါဘူး။
အမေရိကန်ပြည်ထောင်စုအရှိတောင်ဘက်ကန်ယူရန်တလျှောက်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ဟာရီကိန်းမုန်တိုင်းဖလော်ရင်စ်ကြောင့်ဒေသအတော်များများမှာမိုးကြီးရေရှမ်းနေသလိုနောက်ထပ်ရေကြီးတာတွေကြဲကြဲပြန့်ပြန့်ဖြစ်အောင်မဲ့အနေအထားရှိတယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။ဗာဂျီးနီးယားဗမောက်နဲ့နယူးဟမ်ရှယ်ပြည်နယ်တွေမှာအင်္ဂါနေ့အထိရေကြီးနိုင်တယ်လို့သတိပေးချက်တွေလည်းထုတ်ပြန်ထားပါတယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့မိုက်အတန်းစင်တို့ပြောပြခဲ့တာပါအခုတော့သတင်းပေးပို့ခြင်းနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်အတွင်းကလူခွင့်ချိုးဖောက်မှုတွေနဲ့တာဝန်ရှိသူတွေအပြစ်ကင်းလွတ်ခွင့်ရနေတဲ့အခြေအနေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာရပ်တန့်နေပြီလို့ကုလသမဂ္ဂစုံစမ်းမှုတွေကပြောလိုက်ပါတယ်မြန်မာနိုင်ငံကအခုရင်ဆိုင်နေရတဲ့အခြေအနေပေါ်စိတ်ရှည်တီးခန့်ရမယ်ဆိုရင်ပြဿနာဖြေကိုမရနိုင်ပဲဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းလွဲသွားနိုင်တယ်လို့လည်းသတိပေးလိုက်ပါတယ်ဒီကနေ့ကျင်းပတဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းမှုတွေကသူတို့တွေ့ရှိချက်တွေပေါ်တင်ပြအကြံပြုခဲ့တာပါကိုသားညွန်ကဆက်ပြီးပြောပြပေးပါမယ်
မြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်အတွင်းကလူခွင့်ရေးချူပေါမှုတွေနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေနဲ့အကြံပြုချက်တွေပါတဲ့ဆက်မျက်နှာ400ကျော်ရှိတဲ့အစီရင်ခံစာကိုအခုဒီကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံကိုတင်သွင်းခဲ့တာပါလူခွင့်ရေးကောင်စီကဖွဲ့စည်းပေးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်စုဆောင်ရေးအဖွဲ့ Fact Finding Mission ကနေတင်သွင်းတာဖြစ်ပြီးတော့အဲ့ဒီထဲမှာတော့2011ခုနှစ်ခရဲကစပြီးတော့မြန်မာစစ်တပ်ရဲ့လူခွင့်ရေးချူပေါမှုတွေကိုအသေးစိတ်မှတ်တမ်းတင်ထားပါတယ်အထူးသဖြင့်တော့2016ခုနှစ်နဲ့2019ခုနှစ်အတွင်းရခိုင်မြောက်ပိုင်းမှာစစ်တပ်ရဲ့လုံခြုံရေးစစ်ဆင်ရေးအတွင်းစုစုဝေါ်ဝါလူခွင့်ချိုးဖောက်မှုတွေကိုအသေးစိတ်ပြုစုထားပါတယ်။နိုင်ငံတကာဥပဒေတွေကိုချိုးဖောက်နေတဲ့မြန်မာစစ်တပ်ကိုလုံးဝပြုပြင်ပြောင်းလဲဖွဲ့စည်းဖို့စစ်တပ်ရဲ့လက်ရှိခေါင်းဆောင်တွေကိုဖယ်ရှားပစ်ဖို့နဲ့မြန်မာတပ်မတော်ကိုနိုင်ငံရေးအခန့်ကဏ္ဍကနေဖယ်ထုတ်ပြီးတော့အရက်ဖက်အုပ်ချုပ်မှုအောက်မှာထားဖို့ဆိုပြီးတော့အစိုးရအစမှာအကြံပြုတိုက်တွန်းပါလေ။ဒီအတွက်မြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံပြည့်စည်လုပ်ငန်းစဉ်ကိုပို့ပြီးတော့တွန်းတက်တိုက်လုပ်ဖို့မြန်မာအစိုးရကိုအကြံပြုပါရစေ။ဒါ့အပြင်မြန်မာအာဏာပိုင်တွေအနေနဲ့ဝေဖန်ဆန်းစစ်မှုတွေကိုလက်ခံဖို့လိုပြီးတော့အခုဖြစ်နေတဲ့အခြေအနေတိုင်းဆိုရင်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုဟာရပ်တန့်နေတယ်လို့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့ခေါင်းဆောင်မာဆူကီဒရုစမာကလူခွင့်ကောင်စီကိုတင်ပြသွားပါတယ
် Democracy requires a government that accepts scrutiny it depends on leadership that actively combats
မြန်မာစစ်နေမှာဆိုရစောင့်ကြည့်စစ်ဆေးမှုကိုလက်ခံဖို့လိုပါတယ်မုန်းစကားပြောဆိုတာတွေအနေရှိတဲ့မမှန်သတင်းဖြန့်ဝေတာတွေပေါ်အသေးချောက်အေးအေးယူတွန့်ပြန်တဲ့ခေါင်းဆောင်မှုမျိုးဖြစ်ရပါမယ်။ခွဲခြားဆက်ဆံမှုမရှိဘဲအားလုံးတန်းတူအခွင့်အရေးရှိတဲ့ဥပဒေထိန်းကွပ်မှုရှိရပါမယ်။ဒါတွေကိုကြည့်ရင်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာခက်ခက်ခဲခဲစတင်ခဲ့ရပြီးအခုဆိုရင်တော့ရပ်တန့်နေတဲ့အခြေအနေရောက်နေပါပြီ
။မြန်မာအစိုးရကြီးကဲတွေကတော့ရခိုင်မြောက်ပိုင်းအပအဝင်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အခြေအနေတွေအပေါ်နားလည်ကြဖို့စိတ်ရှိသီးခံကြဖို့ကိုပဲပြည်တွင်းရောပြည်ပကိုပါတိုက်တွန်းနေတာပါ။ဒါပေမဲ့လည်းစိတ်ရှည်တိကမှုဆိုတာဟာလက်ရှိပြဿနာတွေဖြစ်ရှင်းမှုမှာအကူအညီမဖြစ်အောင်မကပဲနဲ့မြန်မာဒီမိုကရေစီရေးဆောင်မှုလမ်းလွဲအောင်လုပ်နေသူတွေအတွက်ပဲအကျိုးဖြစ်စေလိမ့်မယ်လို့ကုလသမဂ္ဂစုံစမ်းမှုမာဆူကီဒရုစမာကသတိပေးပါတယ
် Repressive laws are being used to silence those that seek to scrutinize We have verified instances.
We have assessed the reprisals against individuals for sharing information with the nation. We have verified instances of reprisals against individuals for sharing information with the nation. ညဉ့်ညံ့စွာဆန္ဒပြမှုတွေကလည်းပြည်ပင်ခံရပါတယ်တချို့နေရာတွေမှာဆိုရင်ဒီဆန္ဒပြမှုတွေဟာအကြမ်းဖက်တုံ့ပြန်ခံရပါတယ်ဥမာမြောက်ဥမာဖြစ်ခဲ့တဲ့ဖြစ်ရမျိုးပါအစိုးရကိုဆန့်ကျင်ဝေဖန်မှုတွေဟာချင်းချောက်မှုတွေနဲ့ဖမ်းဆီးမှုတွေနဲ့နှုတ်ပိတ်ခံရပါတယ်အမုန်းစကားတွေအထူးသဖြင့်ရိုဟင်ဂျာတွေပေါ်အမုန်းစကားပြောဆိုမှုတွေလည်းအတော်လေးရှိနေပါတယ်ဆစ်ရှိတိကံမှုဆိုတာနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ထောင်မှုကိုဘလုံးမထောက်ကူမဖြစ်စေပါဘူးဒါကိုလမ်းလွဲသွားအောင်လုပ်မဲ့သူတွေအတွက်ပဲအကျိုးဖြစ်စေပါလိမ့်မယ်
ကုလသမဂ္ဂလူခွင့်ကောင်စီကဖွဲ့စည်းတဲ့မြန်မာနိုင်ငံဆိုင်ရာစုစည်းရေးအဖွဲ့ကိုမြန်မာအစိုးရကအတိမတ်မပြုပါဘူးပြည်တွင်းကိုလည်းလာရောက်ခွင့်မပေးပါဘူးဒါကြောင့်လည်းပဲဒီအဖွဲ့ဟာအင်ဒီဂျင်းနိုင်ငံတွေကအခြေအနေတွေကိုတွားရောက်လေ့လာလူခွင့်လှုပ်ရှားသူတွေအဖွဲ့တွေကိုခေါ်ယူတွေ့ဆုံနောက်ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံပြီးတော့ပဲဒီအစည်းအဝေးကိုပြုစုခဲ့ရတာပါဒီအစည်းအဝေးကိုမြန်မာသမ္မတထံပေးပို့ပြီးတော့မြန်မာသမ္မတရဲ့သဘောထားကိုရယူဖို့ကိုလည်းကုလသမဂ္ဂအတွင်းမှုချုပ်ကိုတိုက်တွန်းထားပါတယ်ကုလသမဂ္ဂလူခွင့်ကောင်စီမှာဒီအစည်းအဝေးကိုတင်ပြတော့မြန်မာအစိုးရကိုယ်စားလှယ်ဘက်ကတော့ဒီအစည်းအဝေးဟာတစ်ဖက်သက်ဖြစ်တယ်ဆိုပြီးတော့လက်မခံပါဘူးဒီအစည်းအဝေးကြောင့်မလို့ပြဿနာတွေဖြစ်ရှင်းရေးအစိုးရရဲ့ကြိုးပမ်းမှုတွေကိုပါထိခိုက်စေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတမန်ဦးကျော်မိုးထွန်းကပြောသွားပါတယ
် The one side report of the FFN has only served to strengthen
ကုလစုံစမ်းရေးဖွဲ့ရဲ့တစ်ဖက်သက်စီရင်ခံတာဟာအစိုးရရဲ့စိုးရိမ်မှုတွေကိုတိုးလာစေဖို့ပဲရှိပါတယ်ရခိုင်ပြည်နယ်တွင်လူမှုသာသာတာရှိမှုကိုအနေနဲ့ရှိတဲ့အပြင်ငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာအစိုးရရဲ့ကြိုးပမ်းအားထုတ်မှုတွေကိုပါနှောက်ယှက်ဖြစ်စေပါတယ်
အခုလိုမြန်မာနိုင်ငံတွင်းဒီလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ပြည်တွင်းမှာအစိုးရအနေနဲ့လူမျိုးတက်ဖွဲ့တွေကိုကင်တွယ်အရေးယူသွားဖို့အစည်းအဝေးမှာတိုက်တွန်းထားတဲ့အပြင်မြန်မာနိုင်ငံတွင်းမှာထိရောက်စွာမကင်တွယ်နိုင်မှုဆိုရင်တော့နိုင်ငံတကာဥပဒေနဲ့အညီစုံစမ်းအရေးယူဖို့ကိုလည်းနိုင်ငံတကာကိုတိုက်တွန်းထားပါတယ်နိုင်ငံတကာဥပဒေနဲ့အရေးယူနိုင်ဖို့အကောင်းဆုံးနေရာကတော့ ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးဖြစ်တယ်လို့လည်းအစည်းအဝေးမှာအကြံပြုထားပါတယ်ခင်ဗျာ
ကိုတားညုံပြောပြပေးခဲ့တာပါ VOA မြန်မာပိုင်းရဲ့အင်္ဂါညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပဲဆက်ပြီးတင်ပြချင်ပါတယ်ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်ကောင်ဆောင်တွေကိုနိုင်ငံတကာရာဇဝတ်ခုံရုံးတင်စစ်ဆေးဖို့တောင်းဆိုထားတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အပိသက်အစီရင်ခံစာဟာအင်အားနည်းတဲ့နိုင်ငံတစ်ခုအပေါ်ဝိုင်းမီးဖိအားပေးတဲ့လုပ်ရပ်ဖြစ်ပြီးလက်မခံတဲ့အကြောင်းမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဖွဲ့ဝင်တူက VOA ကိုပြောပါတယ်လူခွင့်ရေးလှုပ်ရှားသူတူကတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့လိုမယ်ဆိုပြီးအကြံပြုပြောဆိုပါတယ်ဒီကနေ့လူခွင့်ရေးကောင်စီညီလာခံကိုတင်သွင်းတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပေါ်တုံ့ပြန်ချက်တွေကို VOA သတင်းတောက်ကိုမိုးစောကတင်ပြပေးပါမယ်
ဟုတ်ကဲ့ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းအပါအဝင်တာဝန်ရှိသူတွေကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကအရေးယူနိုင်အောင်လုံခြုံရေးကောင်စီကလွှဲအပ်ပေးဖို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်အဖွဲ့ဝင်၃ဦးပါဝင်တဲ့အချက်အလက်ရှာဖွေရေးအဖွဲ့ကမြန်မာနိုင်ငံဆိုင်ရာအပိသက်အစီရင်ခံစာကိုကုလသမဂ္ဂလုံခြုံရေးကောင်စီထံဒီကနေ့အင်္ဂါနေ့မှာတင်ပြလိုက်တာဖြစ်ပါတယ်စာမျက်နှာ440ပါတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာမှာမြန်မာတပ်မတော်အကြီးအကဲနဲ့ထိတ်တန့်စစ်အရာရှိတွေအနေနဲ့လူမျိုးစုတစုကိုရှင်းလင်းဖယ်ရှားမှုနဲ့လူသားမျိုးနွယ်တွေအပေါ်ကျူးလွန်တဲ့ယာဆွေးမှုတွေရှိတယ်ဆိုပြီးဒီလိုယာဆွေးမှုတွေအတွက်စုံစမ်းစစ်ဆေးဖို့တိုက်တွန်းထားတာဖြစ်ပါတဲ့တပ်မတော်ဟာဥပဒေထက်မှာရှိနေသည့်မြန်မာနိုင်ငံမှာငြင်းကြဲရေးမရနိုင်ဘူးဆိုပြီးကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒါရူစမန်ကပြောဆိုပါတယ်မြန်မာနိုင်ငံမြို့သားလူခွင့်ရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးစုလွယ်အောင်ကတော့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်လို့သူ့သဘောထားအမြင်ကိုအခုလိုပြောဆိုပါတယ
်အစိုးရကဒီအဲ့ဒီအစီရင်ခံစာကိုလက်မခံဘူးဆိုတာကိုပဲကျွန်တော်တို့ကတော့ထောက်ခံပါတယ်အဲကျွန်တော်တို့လည်းဒါတော့သဘောမတူဘူးပေါ့လေအဲကျွန်တော်တို့ ICC ဝင်လာတာမဟုတ်ဘူးအဲ just finding the scene လည်းကျွန်တော်တို့သဘောတူနေတာဖွဲ့တာမဟုတ်ဘူးဒါသူတို့ရဲ့ဒီကြက်ကြီးကိုကျွန်တော်တို့ကလက်မခံဘူး။အခုကကျွန်တော်တို့နိုင်ငံရဲ့အကြီးအကဲတယောက်ကိုအခု ID တင်တယ်ဆိုတော့လည်းကျွန်တော်တို့ကလည်းသဘောမတူပါဘူးခင်ဗျာ။အဲ့တော့သူတို့ဘက်ကဘယ်လိုပဲလုပ်လို့ပေါ့နော်။ကျွန်တော်တို့ကလည်း nation ရဲ့ interest ပေါ့နော်။နိုင်ငံရဲ့အကျိုးစီးပွားကိုပဲကျွန်တော်တို့ကဥတည်ရမှာကို။အဲ့ဒီကြားထဲသူ့နိုင်ငံအကျိုးစီးပွားတဲ့လက်မမခံပဲ ID ကိုကျွန်တော်တို့ကလည်းဒီလိုလုပ်တာအဲ့တော့အင်အားနည်းတဲ့နိုင်ငံကိုအင်အားကြီးတဲ့သူတွေအစုပြီးဝိုင်းလုပ်ကြတော့ကျွန်တော်တို့ကအဲ့လိုယူဆတာပေါ့ဗျာ။
equality မြန်မာခေါ်လူခွင့်ရေးအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုပြီးအခုလိုတုံ့တက်ပါတယ
်နိုင်ငံတကာဖိအားကအရင်ကထက်ပိုပြီးများလာပြီအရင်တော့ကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ပါဆိုပြီးတော့ပြောဆိုရချင်းမလာရောမှုတွေပူးပေါင်းဆောင်ရွက်ရှိတဲ့အတွက်နောက်ထပ်အရှိန်ညှင့်သွားတဲ့သဘောမျိုးရှိပါတယ် အဲ့တော့ဒီအချိန်မှာတော့ကျွန်တော်တို့ကတော့လက်ခံမှုမရှိဘူးမြင်းဆုံမှုနဲ့တော့တော်တော်လုံးဝမလုံလောက်ပါဘူးကျွန်တော်မြင်းဆုံမယ်ဆိုရင်တော့မှအဲ့ဆိုင်မှာမှသက်တည်ထောက်ပြဖို့ကျွန်တော်လိုအပ်နေတယ်ဒီအဆန်မှုတွေကတကယ်မရှိပါဘူးဆိုတော့သက်တည်ကြခြင်းလက်ပြီးတော့စုံလက်စည်းနိုင်တဲ့အရာတွေကိုကျွန်တော်တို့ပူပေါင်းလုပ်ဆောင်ပေးဖို့ဒါတွေကိုခွင့်ပြုဖို့အဲ့လိုမျိုးဆက်နေတာပြန်ပြီးတော့ပြန်ရှိရမယ်လို့ထင်ပါတယ်
မြန်မာအစိုးရကလည်းနိုင်ငံတကာကတန်တမာဟောင်းတွေပါဝင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းပြီးစုံစမ်းစစ်ဆေးမှုတွေလုပ်ကင်နေပါတယ်။ဥအောင်မျိုးမင်းကတော့ဒီကော်မရှင်ရဲ့လုံဆောင်မှုတွေဟာနိုင်ငံတကာကလက်ခံနိုင်ပွဲမရှိဘူးလို့လည်းအခုလိုထောက်ပြပါတယ
်။နိုင်ငံတကာကတောင်းဆိုနေတာကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုပါ။အခုလိုမျိုးအစိုးရကနေနိုင်ငံသားတွေပါဝင်နေဆိုတဲ့အခုတည်းနဲ့တော့မလုံလောက်တော့ဘူးကြ။ဘာကြောင့်လဲဆိုတော့လူခွေစုံစမ်းစစ်ဆေးမှုကိုကျွန်တော်တို့ကသောဆောင်မဲ့နိုင်ငံတကာရဲ့လုတ်ပိုင်ခွင့်တွေနိုင်ငံတကာရဲ့လုတ်ထုတ်လုပ်မှုတွေရှိပါတယ်။အဲတော့ကုလားလုံးကကျွန်တော်တို့ဖွဲ့ထားတဲ့ဖွဲ့စုချင်းဒါဘာလို့မှလက်ညှိုးထုတ်ဖို့မဟုတ်ဘူးဆိုတော့ပြောကြားချက်ကလည်းကျွန်တော်တို့အပေါ်မှာနည်းနည်းလေးစိုးရိမ်တာ။ဒါကြောင့်လည်းဆိုတော့ကျူးလွန်ကျူးလွန်နေတဲ့လက်ညှိုးထုတ်ပြီးကျွန်တော်ပြောရမှာပဲ။ဖော်ထုတ်ရမှာပဲ။ဒါပေမဲ့ဘာလို့မှလက်ညှိုးမထုတ်ဘူးစုံစမ်းစစ်ဆေးမယ်ဆိုတော့ပုံစံမျိုးဖြစ်ချင်းကတော့သူ့ရဲ့လုတ်ပိုင်ခွင့်ကိုလည်းတန်တရားဖြစ်စေရစိုးရိမ်စရာဖြစ်နေတာတကယ်နိုင်ငံတကာရဲ့ထောက်ပြချက်တွေကလည်းဒီချက်တွေပါဝင်နေတာကိုတွေ့ရပါတယ်။
နိုင်ငံတကာနဲ့ကုလသမဂ္ဂကရိုဟင်ဂျာလို့တုံ့တုံပြီးထောင်တောင်းချီတဲ့မွတ်စလင်ဒုက္ခသည်တွေအပေါ်ဆိုးဝါးရက်စက်တဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုပြီးအစိုးရခန်းစာကဖော်ပြပါတယ်။မြန်မာအစိုးရကတော့မြန်မာနိုင်ငံမှာရိုဟင်ဂျာဆိုတဲ့လူမျိုးမရှိကြောင်းအမြဲတစေညှင်းဆို့ထားပါတယ်။ပြည်တွင်းမှာအစိုးရကဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့နိုင်ငံတကာရဲ့ဆွဆွဲမှုတွေနဲ့ပတ်သက်ပြီးဗမလိုက်တဲ့မျှတတဲ့စုံစမ်းမှုတွေစတင်လှုပ်ဆောင်နေတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်။ကုလသမဂ္ဂကဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုအတိအမှတ်မပြုဘူးလို့လည်းပြောဆိုထားတာဖြစ်ပါတယ်
။ကိုမိုးစောပါရှင်။အခုဆက်ပြီးရွှေဝါရောင်တန်ခါလှုပ်ရှားမှု17နှစ်ပြည့်အခမ်းအနားအကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာဒီကနေ့အရင်ဆိုင်နေရတဲ့အထွေထွေအကျပ်အတည်းတွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဖြစ်တာကြောင့်ဒီဖွဲ့စည်းပုံကိုဖျက်သိမ်းပြီးလူမှုဆန္ဒနဲ့ကိုက်ညီတဲ့အခြေခံဥပဒေတရပြင်ဆင်အစားထိုးနိုင်ရေးကိုပြင်ဆင်ဖို့ရွှေဝါရောင်တန်ခါလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တန်ခါတော်တွေကတိုက်တွန်းလိုက်ပါတယ်။ဒီကနေ့ရန်ကုန်တင်ငန်းကျွန်းမြို့နယ်ကြိုက်ကဆန်ဓမ္မပီယာကျောင်းမှာကျင်းပတဲ့ရွှေဝါရောင်တော်လှန်ရေး17နှစ်မြောက်အခမ်းအနားအကြောင်းကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့လက်ရှိနိုင်ငံအခြေအနေအောက်တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေပြင်းထန်လာသလိုဒီမိုကရေစီနဲ့လူ့အခွင့်အရေးတွေဆုံးရှုံးလာပြီးတိုင်းရင်းသားပြည်သူတွေရဲ့လူထုဘဝဆင်းရဲကြက်တဲမှုတွေအခြေအနေတွေရင်ဆိုင်နေရတဲ့အကြောင်းရှီဝါယောင်တော်လိုင်း17နှစ်ပြည့်အဖြစ်ဒီလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တန်ခါတော်တွေကကြေညာချက်တစောင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အခမ်းအနားမှာမန္တလေးတောင်ခွင်မင်းကြီးကျောင်းကဆရာတော်ဦးကေလာတာကအခုလိုမိန့်ကြားပါတယ်။
နိုင်ငံဟာဒီမိုကရေစီရပြီလို့လွတ်မြောက်သွားတာမြောက်ရင်းတဲ့ဒီမိုကရေစီရဘူးလို့ကတခြားစီကျော်ဒီမိုကရေစီစနစ်တိုင်းမှာလူလူလူမြောက်ရင်းကိုပေးထားရင်ပဲလို့ဥစ္စာလူလူလူမြောက်ရင်းကိုလည်းလက်ရှိအချိန်မှာမကြိုးစားနိုင်ဘူးဆိုလို့ရှိရင်ဥစ္စာတို့နိုင်ငံကပူပြီးအာဏာရှင်နဲ့ဆူဝါးတဲ့စနစ်တစ်ခုပြန်ခန့်စားဒါတိုင်းဥစ္စာတို့ကမ္ဘာနိုင်ငံအသီးသီးမှာပြန်ပူပေးဆက်ရဟန်းတန်ကတွေကပေးဆက်တယ်ဆိုတာအတူတူပေးဆက်ရတာအဲ့တော့ပေးဆက်တဲ့နေရာမှာဥစ္စာတို့ကဒီမိုကရေစီစနစ်ကိုရှင်းသန်းအောင်ဒီလူလူကောင်းဆောင်ရဲ့အပေါ်မှာတကယ်အားထားယုံကြည်ပြီးတော့မှသူတို့ကလူလုံးဆောင်မှုလို့လေ။ဒါလူလူကောင်းဆောင်ပေါ်မှာဝန်ညာမှု
မကင်ကျောင်းကတစ္ဆာဝါဒီဆရာတော်ဦးစံဒီမာကလည်းအခုလိုမိန်ကြားပါဗျ
။ဒီလူလူကတော့သိခံပြီးတော့2008အနေဆုံးမဖြတ်သိမ်းနိုင်မှုဆိုရင်တော့ပြင်ဆင်ရေးပေါ့။အဲသူတို့စောင့်စားနေကြတယ်ယုံကြည်တယ်ပေါ့။အားကိုးတယ်ပေါ့။အခုမိမိတို့တင်ပြထားတဲ့လူလူအစိုးရကိုယုံကြည်တယ်အားကိုးတယ်လုပ်ပေးလိမ့်မယ်လို့လည်းပဲဦးစံတို့မျှော်လင့်နေတာ။ဒီနေ့အချိန်ဒီပဲဖြစ်လာဘူးဆိုရင်လည်းပြည်သူလူထုအနေနဲ့တရားသောနည်းနဲ့ပေါ့ညံ့ညံ့တက်တက်ရှီကန်ဥပဒေပြင်ဆင်ရေးသို့မဟုတ်ဖြတ်သိမ်းရေးကိုပြုလုပ်ကြမလဲဆိုတော့အားမျိုးဒီနိုင်ငံရေးအင်အားစုတွေကလည်းပဲပြောလာလိမ့်မယ်အဲ့ဒီပုံမှာပြည်သူလူထုအနေနဲ့ပူးပေါင်းပြီးတော့ပါဝင်ဖို့ဥစဉ်
2008ရှိဝါယောင်တော်လိုင်းကိုတန်ခါလှုပ်ရှားမှုကပခုတ်ကူမြို့မှာတန်ခါတော်တပားကိုအာနာပိုင်ကြီးဘက်ကရိုက်နှက်ခဲ့တဲ့အမှုနဲ့ပြည်သူတွေကစောင်းနေကြက်တဲပြီးကုံစိမ့်နှုတ်ကြီးမြင့်မှုကိုတောင်းယူဖြည့်ရှင်းမှုတောင်းဆိုမှုတွေကိုအခြေခံပေါ်ပေါက်ခဲ့ရဖြစ်ပါတယ်။ဒီလှုပ်ရှားမှုမှာရင်းနှီးပေးဆက်ခဲ့ရတဲ့နိုင်ငံရေးလမ်းစဉ်နဲ့မျှော်မှန်းချက်တွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့နိုင်ငံရေးလှေကြုံစည်းသူတွေကြောင့်ပျက်စီးခဲ့ရတဲ့အကြောင်းကြေညာချက်မှာဖော်ပြပါတယ်။ လက်ရှိမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခြေတဲတွေနဲ့အခြေအနေရရကိုပြောင်းလဲနိုင်ဖို့နိုင်ငံကိုဦးဆောင်နေတဲ့တောင်းရှိသူတွေကြားနိုင်ငံရေးရစိတ်ဆက်ညှိနှိုင်းဖြည့်ရှားရဲ့နည်းနဲ့ရဟန်းရှင်လူကျောင်းသားပြည်သူတွေပါဝင်ဆုံးဖြတ်ဖြည့်ရှားရဲ့နည်းနဲ့သာဖြည့်ရှင်းနိုင်လိမ့်မယ်လို့လည်းတန်ခါတော်တွေကမိန့်ကြားသွားကြပါတယ်ခင်ဗျာ
ကိုစောထက်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့မြန်မာကျပ်ငွေတန်ဖိုးဇက်တိုက်ကျဆင်းနေတဲ့အတွက်ရေရှည်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အကြံပေးချက်တွေရှိတဲ့အကြောင်းသတင်းလွှာကိုတင်ပြပေးခြင်းပါတယ်မြန်မာကျပ်ငွေတန်ဖိုးရက်ဆက်ကျဆင်းနေတာကိုထိန်းထားနိုင်အောင်ဗဟိုဘဏ်ကစ조사ခဲ့ပေမဲ့လည်းငွေလဲနှုန်းဟာဒီကနေ့မနေ့ဈေးဖွင့်ချိန်ဒေါ်လာကို1560ကျပ်အထိရှိခဲ့ပြီးညနေပိုင်းမှာတော့ဒေါ်လာကိုရောင်းဈေး1580ဝန်းကျင်အထိဆက်ကျသွားခဲ့ပါတယ်မြန်မာကျပ်ငွေတန်ဖိုးကျဆင်းမှုကြောင့်ရေရှည်မှာကုန်ထုတ်လုပ်ငန်းတွေအပေါ်ထိခိုက်မှုတွေရှိလာနိုင်တဲ့အတွက်ရေရှည်အတွက်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လုပ်ငန်းရှင်တွေဘက်ကအစိုးရနဲ့ဗဟိုဘဏ်ကိုအကြံပြုချက်တွေပေးပို့နေကြတဲ့အကြောင်းမတ်မီခါကသတင်းပေးပို့ထားပါတယ
်မြန်မာကျပ်ငွေတန်ဖိုးကျလာတာနဲ့အတူရွှေဈေးတက်သွားသလို73စီတွေလည်းတုံးလာခွဲအတွင်73ရာခိုင်နှုန်းကျော်လောက်မြင့်တက်ခဲ့တဲ့အကြောင်းပြည်တွင်းသတင်းတွေမှာရေးပါတယ်နိုင်ငံသားငွေလဲနှုန်းနဲ့တယူပို့ဆောင်ရေးဈေးတွေကိုအခြေခံတဲ့ကုန်ပစ္စည်းတွေလိုက်ပြီးဈေးတက်သွားတာကြောင့်အခြေခံစားကုန်တွေပေါ်ရိုက်ခတ်မှုတွေလည်းရှိနေပါတယ်။စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာဆိုးထွန်းကတော့မြန်မာကျပ်ငွေကျဆင်းလာတဲ့အတွက်ရိုက်ခတ်မှုတွေရှိလာတဲ့အကြောင်းအခုလိုပြောပြသွားတာပါ
။စီးပွားရေးကကျွန်တော်တို့ပြောမယ်ဆိုရင်တော့ဟိုဒေါ်လာဈေးတက်တိုင်းကျွန်တော်တို့အချို့ပစ္စည်းတွေကချက်ချင်းဆွဲတင်လို့မရဘူးလေ။ဒေါ်လာဈေးကတော့ခုနကနေ့စဉ်များမနေ့နဲ့ညနေပြောင်းလဲတဲ့ဟုတ်ရင်တော့ကျတော့မနေ့နေ့နေ့လေညနေပြောင်းလဲတက်လို့မရဘူးကောနော်။ဟောတက်တဲ့နှုန်းကတစ်ပြေးပြေးချင်းတက်ရတဲ့အကြောင်းမျိုးဒီဘက်ကလုပ်ငန်းတွေအနေနဲ့ဆုံးရှုံးမှုပိုများလာတဲ့အပိုင်းရှိတယ်။နောက်တစ်ချက်ကလည်းကျွန်တော်တို့အနေနဲ့ပြောရရင်တော့သုံးဆွဲနိုင်တဲ့ပါပါပေါ့နော်။လူတွေရဲ့ဝယ်ယူနိုင်တဲ့သုံးဆွဲနိုင်တဲ့ပါချင်းချင်းပါပါ။ဒါတော့ရောကြလာတဲ့အပိုင်းပေါ့နော်။ဒါတော့ကျွန်တော်တို့အနေနဲ့လက်ရှိဒီကြုံတွေ့ရတဲ့အကြောင်းကိုစီးပွားရေးလုပ်ငန်းတွေလုပ်နေတဲ့လုပ်ငန်းတွေအချက်တဲ့အနေထားတော့ကျွန်တော်တို့မြင်ပါတယ်။အော်ဈေးဘယ်လိုတက်မလဲဆိုတော့လေကျွန်တော်တို့ပြောရတာခက်တာပေါ့နော်လက်ရှိမှာဒါအမေရိကန်နဲ့တရုတ်နဲ့ရတယ်ဒါလည်းရှိကုန်သွယ်ရေးပြည်တယ်မှုမရှိဘူးတရုတ်ဟိုအမေရိကန်နဲ့ထက်ပြီးတော့တင်းကျတဲ့အားလို့ရတယ်ပါတာပေါ့နော်အဲခွန်ထက်ကောင်းမကိစ္စဒါလည်းတစ်ချက်တော့ပါလို့ကျွန်တော်မြင်ပါတယ
်စီးပွားရေးပညာရှင်ဦးမင်းခင်ကလည်းဒီတိုင်းကြက်ငွေတန်ဖိုးကျလာမယ်ဆိုရင်ရေရှည်မှာကုန်ထုတ်လုပ်မှုကိုထိခိုက်နိုင်တယ်လို့အခုလိုသုံးသပ်လာပါတယ်
ကျွန်မလည်းဟိုနိုင်ငံကချင်းမျိုးကိုချင်းမျိုးလက်ပြီးလို့လည်းတက်တယ်နော်အဲဒီပေါ်မှာတက်ရမှုဖြစ်နေလေဆိုတော့ဟလာသင်္ကုန်ကြီးကြီးတာနော်ဒီဒေါ်လာဈေးပုံမှာကြီးခိုးတဲ့တွင်းအားစုပေါ့ဗျာနော်ကုန်ထုတ်ပြရစုဟာမျိုးပေါ့နော်ပြီးတော့ဟိုအများပုံနေတဲ့ပစ္စည်းတွေတိကျတွေသုံးနေတာရော့တာပေါ့နော်ပို့ပြီးတော့ထိခိုက်နေတာတော့ခုနကဒီအားဒီကုန်ထုတ်ကြရစီဈေးကြီးတယ်ဆိုရင်ကုန်ထုတ်မှုဟိုရေရှည်ကြိုင်တော့လာဖြစ်နိုင်တယ
်နိုင်ငံတကာငွေကြေးစည်းကွက်ရဲ့ရိုက်ခတ်မှုတွေကိုလွန်ဆန်နိုင်သေးမှာမဟုတ်ဘူးဆိုတဲ့သုံးသပ်ချက်တွေနဲ့အတူအစိုးရဘက်ကရေရှည်အတွက်ပြုဝင်ပြောင်းလဲမှုတွေလုပ်တင်နေပြီဆိုပြီးစီးပွားရေးပညာရှင်တွေကတတိပေးနေကြပါတယ်တစ်ချိန်တည်းမှာစီးပွားရေးပညာရှင်တွေကလည်းဘိုးဘန်နဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့တွေကိုရေရှည်အတွက်ပြုပြင်ပြောင်းလဲတဲ့အကြံပေးချက်တွေပေးပို့ထားတယ်လို့ဒေါက်တာဆိုးထွန်းကပြောပါတယ်
။ကျွန်တော်တို့ကတော့ဟိုလက်ရှိဝေသွားတဲ့နေရာမှာကျွန်တော်တို့အနေနဲ့ဒါတရားမဝင်ဟွန်ဒီဝင်နေရတဲ့အကြောင်းရှိရနော်ဒါတွေကိုတရားဝင်ကျွန်တော်တို့အနေနဲ့ဆောင်ရွက်ပေးနိုင်တယ်ဆိုရင်ဒါဘာပြောမှာကုန်ကြစည်မလိုလားတဲ့ကုန်ကြစည်တွေကြောကြနိုင်တဲ့အပိုင်းရှိတော့နော်။နောက်တစ်ချက်လည်းကျွန်တော်တို့အနေနဲ့လက်ရှိမှာဒီ informal market နဲ့ formal market ဖြစ်နေပါတော့။ဒါလည်းကျွန်တော်က formal market ဖြစ်အောင်ဘယ်လိုဆွဲတင်မလဲပေါ့နော်ဒီအတွက် platform တစ်ခုကျွန်တော်တို့ရှိနေတော့ကောင်းနေတယ်ဒီလည်းပြောတာပေါ့နော
်ဘိုးဘန်အနေနဲ့ပြည်တွင်းငွေကြေးလဲလဲသူတွေနဲ့တွေ့ဆုံဆွေးနွေးညှိနှိုင်းတာမျိုးတွေလုပ်တင်တယ်လို့လည်းဒေါက်တာဆုထွန်းကပြောပါတယ်တစ်ချိန်ထဲမှာပို့ကုန်မြင့်တင်ရေးလုပ်ငန်းတွေကိုပြန်လဲတုံ့တက်ပေးဖို့နဲ့တရားမဝင်ကုန်သွယ်ရေးလုပ်ငန်းတွေကိုတရားမဝင်ကုန်သွယ်ရေးလုပ်ငန်းတွေကိုကာကွယ်နိုင်အောင်တတိယရောက်ဆောင်ရွက်ဖို့လိုအပ်မယ်ဆိုပြီးနိုင်ငံတော်အစိုးရကိုလုပ်ငန်းရှင်တွေဘက်ကအကြံပြုတင်ပြထားတာတွေလည်းရှိနေပါတယ်ရှင်
။မတ်မီခသတင်းပေးပို့ထားတာပါ။ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့အင်္ဂါညဘက်အစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ25 kHz 1953ညလိုင်းဒိုမီတာ32 kHz 1883ညနဲ့လိုင်းဒိုမီတာ51 kHz 9335တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းညဘက်မှာတိုက်ရိုက်လေလိုင်းအစီအစဉ်မတင်ဆက်ခင်မှာအမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာကဏ္ဍကိုနားဆင်ရပါမယ်2016ခုနှစ်ကအမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတလောင်ဒေါ်နယ်ထရမ့်အနိုင်ရအောင်ထရမ့်ရဲ့အတွင်းစည်းဝန်ရံသူတွေနဲ့ရုရှားနိုင်ငံသားဖြစ်နိုင်ခြေရှိတဲ့ဆက်ဆက်မှုနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးမှုရောဘတ်မိုလာကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းဝေးကာလမှာစည်းဝေးမှုတာဝန်ယူခဲ့သူပေါ်မန်နဖော့တ်ကငွေရေးကြေးရေးမတမာမှုနှစ်မှုမှာအပြစ်ရှိကြောင်းဖြောင့်ချက်ပေးဝန်ခံလိုက်ပြီးတဲ့နောက်ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားကစွပ်ဖက်မှုရှိမရှိစုံစမ်းစစ်ဆေးရမှာပူးပေါင်းဆောင်ရွက်မယ်လို့သဘောတူလိုက်ပါတယ်။ VOA သတင်းတောက် Michael Bowman သတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးမှာပါ
။ Paul Manafort ဟာ Donald Trump ရဲ့သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှာအဓိကဦးဆောင်ခဲ့သူဖြစ်ပါတယ်။သူဟာအတွင်းရေးသတင်းတွေဆက်သွယ်မှုတွေမှတ်တမ်းတွေနဲ့တကပိတ်အစည်းအဝေးတွေနဲ့ပတ်သက်လို့အတွင်းကြကြသိသူလည်းဖြစ်ပါတယ်။အဲ့ဒီရွေးကောက်ပွဲစည်းရုံးရေးကာလမှာဒီမိုကရက်တစ်ပါတီသမ္မတလောင်း Hillary Clinton ကိုအပုတ်ချဖို့သတင်းချက်လက်တွေပေးမယ်ဆိုတဲ့ရုရှားကရှေ့နေတယောက်နဲ့ Donald Trump ရဲ့သားတို့တွေ့ဆုံတဲ့အစည်းအဝေးကိုလည်း Paul Manafort တက်ရောက်ခဲ့တာဖြစ်ပါတယ်။အခုတော့ Paul Manafort ကသူ့ရှေ့နေမပါဘဲအထူးစုံစမ်းစစ်ဆေးရေးမှူး Robert Mueller ရဲ့စုံစမ်းစစ်ဆေးရေးလုပ်ငန်းစဉ်မှာအပြည့်အဝပူးပေါင်းဆောင်ရွက်မယ်လို့ကတိပြုလိုက်တာနဲ့ပတ်သက်လို့ American ဥပဒေအကျိုးဆောင်ချုပ် Hong Ken Star ကအခုလိုမှတ်ချက်ချပါတယ်။
He did the right thing.
သူဒီလိုလှုပ်လိုက်တာမှန်ပါတယ်။သူကလိမ္မာပါနက်စွာနဲ့ဆုံးဖြတ်လိုက်တာပါ
။ Ken Star ဟာ1990ပြည့်နှစ်တွေအတွင်းသမ္မတဟောင်း Bill Clinton အပေါ်ဆွဆွဲခဲ့တဲ့ White Water မြေယာရင်းနှီးပြုတ်နှံမှုအရှုပ်တော်ပုံကိုဥဆောင်စုံစမ်းခဲ့တဲ့စစ်ဆေးရေးမှုလည်းဖြစ်ပါတယ်
။ It is very likely that Paul Manafort
သူရှိနေကတဆင်ပဲဖြစ်ဖြစ်သူကိုယ်တိုင်ပဲဖြစ်ဖြစ်ရောဘတ်မူလာနဲ့အဖွဲ့အတွက်အထောက်အကူဖြစ်မဲ့အချက်အလက်တွေအသုံးတည့်မဲ့သတင်းအချက်အလက်တွေပံ့ပိုးပြီးထဲထဲဝင်ဝင်ကူညီနိုင်ပါလိမ့်မယ်
။ Paul Manafort အနေနဲ့အပြစ်ရှိကြောင်းဖြောင့်ချက်ပေးခြင်းအပြင်ပြီးခဲ့တဲ့လကပြစ်ဒဏ်ချမှတ်ခံခဲ့ရတဲ့ဗဏ္ဍာငွေကြီးမတမာမှုရှစ်မှုမှာနှစ်ခုအတွက်သာပြစ်ဒဏ်ကျခံရတော့မှာဖြစ်ပြီးတော့ဒုတိယအကြိမ်ရုံးထုတ်စစ်ဆေးကြားလာတာကိုလည်းရှောင်လွှဲနိုင်မှာဖြစ်ပါတယ်။တကယ်လို့သာသူကသတင်းအချက်အလက်တွေကိုထိန်ချမ်းပြီးလိန်ညာထွက်ဆိုခဲ့မယ်ဆိုရင်တော့ဒီအစီအစဉ်ပြည့်ပြည့်မှာဖြစ်ပါတယ်။ Paul Manafort ရဲ့ရှေ့နေ Kevin Downing ကအခုလိုမှတ်ချက်ချပါတယ
်။ဒီနေ့ကတော့သူ့အတွက်တော်လေးအကျဲ့ရိုက်တဲ့နေ့ပါပဲ။ဒါပေမဲ့သူ့လုပ်ရအတွက်သူတာဝန်ခံရမယ်ဆိုတော့သူ့ဘက်ကလက်ခံလိုက်တာလည်းဖြစ်ပါတယ်။
သမ္မတထရမ့်ကတော့ပြည်တံချခံရတဲ့မနဖော့ကိုတတိရှိတယ်လို့တင်းငွေနေကတွစ်တာကနေမှတ်ချက်ချလိုက်ပါတယ်။တရားမဝင်တဲ့ရောဘတ်မိုလာစုံစမ်းစစ်ဆေးရေးဟာအကွက်စင်လှုပ်ကြံပြီးမရှိတဲ့အမှုကိုဆက်ပြီးရှာဖွေနေတဲ့အကြောင်းနဲ့ရုရှားနဲ့ဘယ်တော့မှဆက်ဆက်ခဲ့တာမရှိဘူးလို့တွစ်တာကနေသမ္မတထရမ့်ကတုံ့ပြန်ခဲ့ပါတယ်။2016ခုနှစ်မဲဆွယ်စည်းရုံးရေးမတိုင်မီ Paul Manafort ကျူးလွန်ခဲ့တဲ့ပြစ်မှုတွေမှာ Trump နဲ့မဆိုင်ဘူးလို့အင်ဗျူရောကသတင်းထုတ်ပြန်ထားပါတယ်။အထူးစုံစမ်းရေးမှူး Robert Mueller အနေနဲ့ Manafort စီကဘာတွေရနိုင်မလဲဆိုတာနဲ့ပတ်သက်လို့ Obama ဆိုရလက်ထက်ကကြေဝင်ရေးရဥပဒေအရာရှိချုပ် Norman Eisen ကအခုလိုသုံးသပ်ပါတယ်
။ You only get a deal like this if you
ဒီသဘောတူညီမှုကအစဉ်အဆက်အထက်ပိုင်းထိမလုပ်ခဲ့လဲဆိုတာသိရမှာပါ။စုံစမ်းစစ်ဆေးရေးအဓိကပြစ်မှတ်တွေအရေးကြီးတဲ့သတင်းအချက်လက်တွေရနိုင်ပါတယ်။ Trump ရဲ့မဲဆွယ်စည်းရုံးရေးဥက္ကဋ္ဌလုပ်ခဲ့တဲ့ Paul Manafort ရဲ့အထက်မှာဘယ်သူရှိလဲ။နောက်ဆုံးမှာတော့သ တမရပဲဖြစ်ကောင်းဖြစ်မှာပါ
American ဥပဒေကျိုးဆောင်ချုပ်ဟောင်းကန်စတာကတော့ဘလို့အချက်လက်အကြောင်းအရာတွေပဲဖြစ်ဖြစ်ရှေ့လျားတဲ့ဥမင်လှိုင်ကောင်းအစုံမှာအလင်းရောင်တချို့ကိုတွေ့ရခြင်းရှိတယ်လို့တင်စားလိုက်ပါတယ
် This is a very helpful
အခုလိုပူးပေါင်းမယ်ဆိုတာတိတ်အထောက်အကူဖြစ်ပါတယ် American လူမှုအတွက်လိုအပ်တဲ့အရာလို့ယူဆပါတယ်တိုင်းပြည်ကတိတ်ကိုမတူကွဲပြားခြားနားတာတွေဖြစ်နေတာပါဒါပေမဲ့ကျွန်တော်တို့တွေအမှန်တရားကိုသိတင်ပါတယ်အချက်လက်တွေထုတ်ဖော်ကြရပါလိမ့်မယ်မူလာရဲ့လုပ်ငန်းစဉ်ကိုကျွန်တော်တို့ဝိုင်းကူကြရမယ်အခြေအနေစိုက်နေပြီလို့ယူဆပါတယ
်သူစုံစမ်းရေးမှု Robert Mueller ရဲ့လုပ်ငန်းတွေကိုမနစ်ကမေလကစတင်ခဲ့တာဖြစ်ပြီးတော့နောက်ထပ်လတွေနဲ့ချီပြီးတိုးချဲ့စုံစမ်းရပွဲရှိပါတယ်ရှင
် Talking Sewin ပြောပြပေးခဲ့တာပါအခုအချိန်ကစပြီးအင်္ဂါည VOA ဒိုင်းလေးလိုင်းစီစဉ်ကိုတင်ဆက်ပေးပါရမရှင်။ကိုသားညွန်ကဆွေးနွေးတင်ဆက်မှာဖြစ်ပြီးကိုအောင်အောင်ကအစီအစဉ်ထုတ်လုပ်သူအဖြစ်တာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒိုင်းလေးလိုင်းစီစဉ်ကနေပြီးတော့ကျူးစွာရဲကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ချုပ်ပြောတော့ရန်ကုန်ဥပဒေကျုံးနဲ့အာဂဒီလက်စားမှုတိုက်ဖျက်ရေးကိစ္စပါပဲ။ရန်ကုန်တိုင်းဥပဒေချုပ်ပါဝင်ဒီတရားရေးပိုင်းဆိုင်ရာတာဝန်ရှိသူတွေကိုဖမ်းဆီးအရေးယူလိုက်တဲ့ကိစ္စဟာအခုလက်ရှိဒီ NLD အစိုးရရဲ့အာဂရိလက်စားမှုတိုက်ဖျက်ရေးဆောင်ချက်မှာထူးခြားစိတ်ဝင်စားစရာဖြစ်ခဲ့ရပါတယ်။ဒါကြောင့်မလို့အစိုးရရဲ့အာဂရိလက်စားမှုတိုက်ဖျက်ရေးကဘယ်လောက်ထိထိရောက်အောင်မြင်လာပြီလဲ၊ဘာတွေရောလိုအပ်ချက်ရှိတယ်လဲစသဖြင့်အခုကျွန်တော်တို့ Daily Life အစီအစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်။ပထမတစ်ဦးကတော့ရန်ကုန်တိုင်းလွှတ်တော်ပါပါ။အာမင်္ဂလာတော်ညွန့်မြို့နယ်ကကုစလေဦးလာထေးလေးလိုင်းပေါ်ရောက်နေပါပြီ။နောက်တစ်ဦးကတော့ဒီစီးပွားရေးပညာရှင်တူဖြစ်ပါတယ်အရင်ဒီအမျိုးသားဒီမိုဆီအဖွဲ့ချုပ်ရဲ့စီးပွားရေးအဖွဲ့မှာလည်းပါဝင်ခဲ့တဲ့သူဖြစ်ပါတယ်ဦးမင်းခင်မှာသူလက်လေလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ဒီ CSO ပါသူကတော့ဒီ CSO အရပ်ဖက်ဖွဲ့စည်းတွေစုပြီးတော့ဖွဲ့ထားတဲ့ Access to Justice Initiative ပေါ့နော်ဒီတရားမျှတမှုလက်လှမ်းမှုရေးနဲ့ပတ်သက်လို့လုပ်နေတဲ့အဖွဲ့စည်း network ပေါ့အခွင့်အရေးကဖြစ်ပါတယ်ဦးသွင်းနေအောင်မှာတောင်းအောင်လေလိုင်းပေါ်ရောက်နေပြီဖြစ်ပါတယ်ကျွန်တော်အရင်ဆုံးဦးလာထေးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုလာထေးကြားပါလားခင်ဗျာโอเคกูลาที่จ้าบ่ล่ะฮัลโหลจ้าบ่โอเคกูลาที่คุณน่ะก็จนเปล้อตั้วหลูบ่เวดีอกูสรุษิญดีเซติมาลาซั้นป้ายมาเวดีอาร์ติไลซ้ําหมู่ไต่เพ็ดยีก็นี่ပြီးတော့အောက်ခွန်မှူတန်း73ကိုရေးယူတယ်နောက်တော့ရောင်းတိုင်းဥပဒေချုပ်ပါဝင်တရားရေးပိုင်းဆိုင်ရာတာဝန်ရှိသူတွေကိုရေးယူတယ်ဇက်တိုက်လို့တော့ဖြစ်လာပြီပေါ့ဒီမတိုင်ခင်ကလည်းဒီอาร์ติไลซ้ําหมู่ไต่เพ็ดဥပဒေချမ်းပြင်ဆင်တာတွေလည်းရှိခဲ့တယ်အဲ့တော့ဒီအခြေအနေကအခုအစိုးရတက်လက်ထက်အထူးဖြင့်ဥဝင်းမြင့်တမရဖြစ်လာပြီးနောက်ပိုင်းမှာအရှိန်ဟုန်ကောင်းရနေပြီလို့ယူဆလို့ရလားဘလို့များမြင်လဲခင်ဗျာအချင်းကြီးက
ကျွန်တော်တို့ကဒီနိုင်ငံတော်တမရဥဝင်းမြင့်လက်ထက်မှာဒီအဂရီလိုက်ဆောင်မှုတက်ချိန်နဲ့ပတ်သက်တဲ့ဒီအားရစရာကောင်းတဲ့အရှိန်ဟုန်တစ်ခုကတော့စပြီးတော့ရနေပြီလို့ပြောလို့ရတာပေါ့နော်ဟိုရှိတဲ့မှာကတော့လေဒီအဆင့်တင်ပေါ့ကျွန်တော်တို့ဒီအဂရီလိုက်ဆောင်မှုတက်ချိန်ကော်မရှင်ကအရေးယူခဲ့တဲ့ကိစ္စတွေရှိပါတယ်ဆိုတော့ဒီတော့ပတ်ပါတော့ခင်ဗျာရှားရှားဖြစ်လာတာကတော့ဒီအဲကျွန်တော်တို့ရှစ်လပိုင်းမှာပဲဒီအောက်ခေါ်ဌာနကအရာတန်းအမှုတန်း73ကိုရေးယူခဲ့တဲ့ကိစ္စအခုဆိုရင်တော့ဒါတနင်္ဂနွေလုံးစိတ်ဝင်စားနေတဲ့ဒီသူရဲ့ထောက်ခံမှုကိုရရှိထားတဲ့ရန်ကုန်တိုင်းဥရီကျောင်းအပါဝင်ဒီ၅ဦးကိုပေါ့နော်ဒီအားဒီလိုက်ဆောင်မှုတိုက်ချက်ရေးကော်မရှင်ကနေပြီးတော့တိတာထိရှားသွားရေးယူတဲ့ကိစ္စပေါ့ဒီဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံထဲမှာရှိတဲ့ပြည်သူလူထုကအထူးလဲစိတ်ဝင်စားတယ်။ဒါနိုင်ငံတော်တမန်ကြီးဦးဝင်းမြင့်တကယ်တိတိကျကျမှန်ကန်တဲ့ဥပဒေတိုင်ဆောင်ရွက်တဲ့ဆောင်ရွက်ချက်အနေနဲ့လည်းအားလုံးကထောက်ခံမှုရှိနေတဲ့ကိစ္စရဲ့တစ်ခုပါ။
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာမေးချင်တာကဒါကတော့အားဒီလဲစားမှုရဲ့လှုပ်ရှားကော်မရှင်ရဲ့လှုပ်ရှားမှုမှာတစ်ဖက်မှာအာနာရအာနာရှိတဲ့အဖွဲ့အစည်းတွေဦးမှာလွှတ်တော်အမတ်တွေရှိမယ်ပြောင်းစုစစ်ဝင်ကြီးတွေရှိမယ်အတိုင်းနဲ့ပြည်နယ်စစ်ဝင်ကြီးတွေရှိမယ်ဒီအစိပ်ပိုင်းတွေမှာကောအာဒီလေစားမှုတိုက်ဖြတ်ရေးကဘယ်လောက်ထိလုံနိုင်နေပြီလဲဘယ်လောက်ထိလူတွေကသတိပြုမိပြီလဲတကယ်ကိုအရေးယူနိုင်ရဲ့လား
အဲကျွန်တော်တို့ကတော့ဒီဒီကတော့လွတ်တော်ပဲအပိုင်ပေါ့နော်ကျွန်တော်တို့ဆိုရင်တော့လွတ်တော်ကိုယ်စားလှယ်တွေကကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေမှာလဲဒါဒီလူတွေကဆက်ဆက်ပြီးတော့သူတို့ပေါ်မှာမတရားတပြင်ခံရတာဒီကိုလာပြီးတော့ဒီတိုင်ကြားတာတွေပါလိရှိပါတယ်အဲတော့ကျွန်တော်တို့ကြောရတော့ကျွန်တော်တို့အပိုင်တော့တကူအောက်ခြေအပိုင်မှာတော့ဒီခီးရောရောဆောင်ရနေတဲ့ခြေလေးတွေကတော့မရှိတော့ပဲရှိပါသေးတယ်။ဒါကအခုကအပေါ်မှာရှိတဲ့ခြေစားတဲ့အနေအထားတစ်ခုကိုစတင်ရေးယူဆောင်ရနေပြီ။ကျွန်တော်တို့အောက်ခြေမှာဆိုရင်လည်းဌာနဆိုင်ရာတော်တော်များများအနေအထားတော်တော်များများမှာဒီအာဒရီလိုက်စားမှုတွေကတော်တော်များများရှိတယ်။ဒီလူလူတွေကဌာနဆိုင်ရာတွေမှာဘယ်ဌာနကိုသွားသွားတချို့ဌာနအများဆုံးနေရာတွေကငွေပေးရင်အဆင်ပြေတယ်။ငွေမပေးရင်အဆင်မပြေဘူးဆိုတဲ့ပုံစံမျိုးတွေကလက်ရှိကျုံနေရတော့ပါပဲ။ဒါတွေကိုတော့ထိထိရောက်ရောက် ကိုင်းတွေအရေးကြီးနိုင်တဲ့အဆင်ပေါ့နော်မျိုးနဲ့အဆင်တော့ဘာလို့မှတော့မလုပ်နိုင်သေးဘူးဗျ
။ဟုတ်ကဲ့ခုနကဒီအကောက်ခွန်ဝန်ထမ်းတွေရောင်းတိုင်းဥပဒေချုပ်လို့ဒီလိုမျိုးအရေးယူပြလိုက်တဲ့ကိစ္စကရောဒီလူဝန်ထမ်းအဖွဲ့အစည်းတွေကြားထဲမှာတည့်ရောက်မှုဘယ်လိုရှိလဲခင်ဗျ။တို့တော့သတိထားမိကြလား
။အဲရှိပါတယ်။ဝန်ထမ်းတွေကတော့ဒါကတော့နိုင်ငံတော်ဝန်ထမ်းဖြစ်တဲ့အတွက်ကြောင့်ဝန်ထမ်းဆိုတာကဝန်ထမ်းဘဝတစ်ခုကိုတောက်လျှောက်မြုပ်နှံလာတာပေါ့နော်။မြုပ်နှံတဲ့အခါမှာဒီသူတို့ရဲ့တပန်းအကြိုင်တဲ့အခါမှာအခုလိုပဲဒီချက်တစ်ခုကိုခံစားရမယ်ဆိုရင်သူတို့ရဲ့ဘဝတစ်ခုလုံးကအဆက်ဆက်မရအောင်ပျက်စီးသွားနိုင်တဲ့အနေအထားရှိတယ်။ဒီလိုဝန်ထမ်းတွေအတွက်ဒါကတော်တော်လေးကိုဂရုစိုက်ရတဲ့အနေအထားမျိုးတစ်ခုဖြစ်လာတယ်။ဒါတော့ဝန်ထမ်းတွေဘက်ကတော့ဒီတချို့ဝန်ထမ်းတွေအကျဉ်းလို့တွေမကြောက်သေးတော့လည်းပဲတတိထားပြီးတော့လုံလာနေတဲ့အနေအထားတွေကိုတော့ကျွန်တော်တို့တွေ့မြင်နေရပါတယ်
။ဟုတ်ကဲ့ဒီနေရာမှာကျွန်တော်တခုမေးချင်တာကအောက်ခြေဝန်ထမ်းစစ်တွေပါခုနကပြောလို့တစ်ဖက်မှာလည်းဝန်ထမ်းတွေဘက်ကပြောတယ်လောက်ခလာစာမလုံလောက်တာသူတို့ကိုပေးတဲ့အင်အားစသဖြင့်ပေါ့နော်သူတို့ရပိုင်ခွင့်တွေလုံလောက်မရှိတဲ့ကိစ္စတွေဖြစ်နေတယ်။အဲ့တော့အားရလေစားမှုကိုအချိန်မြင့်လုံနေတဲ့အချိန်မှာပဲဝန်ထမ်းတွေရဲ့ရပိုင်ခွင့်နဲ့ပတ်သက်လို့တကယ်တမ်းမမကငါလုပ်ပေးနိုင်ပြီလား
အဲဒီဝန်ထမ်းတွေရပါမယ်ပိုင်းနဲ့ပတ်သက်လို့ကတော့အဓိကပထမဆုံးပြောရတော့ဝန်ထမ်းလာတာပေါ့နော်ဝန်ထမ်းလာတာကတော့ဒါဥပဒေကြောင်းရာသတ်မှတ်ထားတဲ့အတိုင်းအကြီးဝါပေးထားတာတွေရှိပါတယ်အဲတိုးတော်လည်းကျွန်တော်တို့ရှိမှာကကုန်စည်တုံးကတဖြည်းဖြည်းချင်းကြီးပြင်းလာတယ်ကုန်စည်လုံးကြီးပြင်းတဲ့တန်ကိုခံနိုင်ရတဲ့အပိုင်းတွေရှိတဲ့အခါတော့သူတို့မှလည်းသူတို့ရဲ့မိသားစုစာဝတ်နေရေးလိုအပ်ချက်တွေရှိလာမှာဖြစ်ပါတယ်အဲတိုးတော်လည်းအခုချိန်ဒီမှာကတော့ဒီရပိုင်းဒီမှာလည်းကျွန်တော်တို့ဆိုရင်တော့ရန်ကုန်တိုင်းဒေသကြီးအစိုးရပေါ့နော်ရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့ဆိုလည်းဒီလောက်မှာရှိတဲ့ရန်ကုန်မြို့တော်စီရင်သားရဲကော်မတီမှာရှိတဲ့ဝန်ထမ်းတွေကိုလည်းသူတို့ဘယ်လိုထပ်ပြီးတော့ပံ့ပိုးနိုင်မလဲဒီသူတို့ရဲ့ထပ်ပြီးတော့လိုအပ်တဲ့ပံ့ပိုးထောက်ပံ့မှုတွေကိုဘယ်လိုလုပ်လို့ရမလဲဆိုတာတွေကိုစတင်စဉ်းစားဆောင်ရွက်နေတယ်ဆိုတော့လည်းကျွန်တော်သိထားပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုလာတိလီလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ဦးမင်းခင်ဖိတ်ခေါ်ချင်ပါလေခင်ဗျာဦးမင်းခင်ကတော့စီးပွားရေးပညာရှင်တူဖြစ်သလိုပဲဒီအမျိုးသားဒီမိုကရေစီဘွဲ့ချုပ်ရင်စီးပွားရေးအဖွဲ့မှာလည်းအတွင်းမှုတူအနေနဲ့တာဝန်ယူခဲ့တဲ့သူပါအဲ့တော့ကျွန်တော်ဦးမင်းခင်ကြားပါလားခင်ဗျာ
ဟုတ်ကဲ့
ဦးမင်းခင်အခုဒီအားဒီလေစားမှုတိုက်ဖြတ်ရေးမှာလူတွေတော်များစိတ်ဝင်စားစားပြောနေကြတာငါကြီးကြီးလိုချင်တဲ့ဆိုတဲ့သဘောပါဆိုလိုတာကဘလောက်ထိငါကြီးကြီးဖမ်းနိုင်မလဲဆိုတော့ကပြီးခဲ့တဲ့ကာလတုန်းကကျွန်တော်တို့ပြီးခဲ့တဲ့ကာလဆိုတော့ပြီးခဲ့ဒီနှစ်ထဲမှာပါပဲဒီစီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းနဲ့ပတ်သက်ပြီးတော့အာရီလက်ဆောင်မှုတိုက်ဖြတ်ရေးကော်မရှင်ကနေပြီးတော့သူတို့မိသားစုတွေကိုစုံစမ်းစစ်ဆေးတာမျိုးတွေဖြစ်ခဲ့ပါတယ်ဒါပေမဲ့အရေးယူတာတော့မရှိပါဘူးသူຢာတူကနေပြီးတော့နှုတ်ထွက်သွားပါတယ်အဲ့တော့အခုကတော့ရောင်းတိုင်းဥပဒေချုပ်ပေါ့နော်ပြောမယ်ဆိုရင်တော့ political appointee ပေါ့နော်နိုင်ငံရေးတာဝန်ယူထားတဲ့လူကိုစပြီးအရေးယူလာပြီးဆိုတော့တကယ်တမ်းငါကြီးကြီးတွေဖမ်းနိုင်မယ့်အနေအထားရောရှိပါရဲ့လား
ကျွန်တော်ကအားရလိုက်စာမှုတိုက်ချက်ကြီးပေါ့နော်ကော်မရှင်ဖွဲ့ဥပဒေပြန်တန်းထားတဲ့ဥပဒေစစ်တရားရဲ့ဥပဒေကိုထပ်ပြန်ပြန်ပြီးတော့အခုလိုလောက်လာတာကဟိုကျိုးသွားမယ်ကောင်းမယ်ပြီးတော့ပါခုတော့ဒီစာကကျွန်တော်တို့အကျေပတနာကိုဖြည့်ရှင်းရဲ့ဒီဒီဖိုင်နဲ့ရှိပါသေးတယ်ကျွန်တော်တို့ဟိုတာဝန်ပြီးပြီးတော့ကတော့လက်ရှိရန်ကုန်တိုင်းဥပဒေကိစ္စဟာဟိုအားကြီးကြီးလို့ပြောခဲ့ပါသေးတယ်။တော်တော်တော်ကတော့ငါကြည့်တာလို့ပြောတော့ကြားနိုင်တယ်ပေါ့လေ။ဒါကြောင့်လေဆိုကျွန်တော်ဟိုကျုပ်ရဲ့ကြားရရတာဒီအောက်ကလည်းအခိုင်အမာမတွေ့ရဘူး။ဟိုမရှိဘူးမရဘူး။ဟိုအင်တန်ကြီးကျယ်တဲ့အာဂဒီပေါ့။အာဂဒီဆိုလာဘီနေတူအင်တန်ပေါ့နော်ဆလာရောတော့ပါလေဘာလို့ဟောတာဒါလေးဖြစ်ခဲ့ဒီ internship ဖြစ်နေလို့
ဟုတ်ကဲ့
ဒါလေးအချိန်မှအများကြီးတော့ဟောတယ်အဲ့တော့ဒီတိုင်းတိုင်းကြာဖြစ်ရှင်းတာဘုံရှိသေးတာတလို့ပဲကျွန်တော်ကဒီအရင်ကလည်းယူခဲ့တာရှိတယ်။ဒီမှာကောက်ခွန်ရှင်လည်းယူနေတာကောက်ခွန်နဲ့လည်းယူခဲ့ပြီးတာရှိတယ်။ဒါပေမဲ့ဒါကြီးကတက်တနာရဲ့ယူမှုကိုဖြည့်ရှင်းအောင်မရောက်တဲ့အတွက်ဒီလိုပဲပြန်ပြီးယူရတာရတာမျိုးအဲ့ဒီတန်လျာမလဲဆိုချင်တာတစ်ချက်။နောက်တစ်ချက်ကကျွန်တော်တို့ဟိုကျွန်တော်ရှင်ကဟိုဆွေးနေတဲ့အရာပုံကလေးကဒီကိုယ့်ထဲကတခုခုအပြည့်ကျူးနေတာအထူးဖြစ်နိုင်ငံရေးရာထူးတွေဘာမို့ကံဒီအဆင်မြင့်လေရာဒီမှာဖြစ်လာတာကြီးကကိုယ့်ကိုယ်ကိုကြည့်လိုက်အဆုံးနိုင်ငံအစ်ဖြစ်ပေါ့နော်ဒီလည်းဖြစ်စီတယ်ဟလာအဖွဲ့ကြီးကိုအစုပေါင်းကိုဖြစ်ခဲ့တယ်ဆိုရင်စဉ်းစားဖို့ကိုယ်ကြီးအဲ့ဒါမျိုးဒီအချိန်ကျတော့တွားရပါလိမ့်မယ် နောက်ပြီးတော့ဟိုချင်းချင်းတဲ့အခါမှာလေတနင်္ဂနွေနေ့ခြုံပြီးတော့မရှိလာများအမြင့်တွေလာတဲ့ဒိဋ္ဌာမျိုးတွေဖြစ်နေကြအောင်ကျနေဒီခြုံကုန်ကြည့်ပြီးတော့အခြေအနေတွေလောက်အောင်သဘောပိုက်တဲ့အခြေခံလေးပြောဖြည့်ရှင်းနိုင်လို့လိုပါတယ်ဆိုတာမှကျွန်တော်တကယ်လာမှာကိုသွားပါမယ်
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာဒီနေရာမှာဦးမေဟုတ်ကဲ့ဒီနေရာမှာဦးမေခင်ကိုမေးချင်တာကခုနစဉ်းစားပုံပေါ့နိုင်ငံရေးအရာတာဝန်ရှိတဲ့သူတွေကို့ဖွဲ့စည်းကလူတွေကိုအေးအေးယူလိုက်ခြင်းအဖြစ်ဒါဟာကို့အတွက်တိတ်ခါကြစီတယ်ကို့ဖွဲ့စည်းကတိတ်ခါကြမယ်ဒီလိုမျိုးစဉ်းစားပုံစဉ်းစားနည်းအခုတစ်ထိထိပ်ပိုင်းအာဏာပိုင်းတွေတဲမှာရှိနေတော့မယ်လားဘယ်လိုယူဆပါလဲ
ကျွန်တော်တို့တိုင်းပြည်ရဲ့ကြေကနာကဟိုနှိရှိလာများကျွန်တော်တို့မှာရှိတဲ့ဟိုအခြေစိုးဓလိကြဲကြီးရဲ့ဟိုဆိုးတဲ့မကောင်းတဲ့အပိုင်းတွေပေါ့နော်အဲ့ဒါလေးအားကောင်းမှုဖြစ်လာတဲ့ကြံပနာဖြစ်နေတာဖြစ်နေတာဆိုတော့ဟိုအမျိုးသားစရိတ်လက္ခဏာပုံစံမျိုးကျွန်တော်တို့မှာရှိနေတယ်ဖြစ်နေတော့ဒီကြံပနာဒီရောက်ဖြစ်နေဆိုင်နေတယ်တော့အစိုးရတရားလုံးအင်္ဂါတစ်ခုလုံးနဲ့ပြည်တွင်ကြောင်းလေးနဲ့ပတ်သက်တယ်တော့ဒီပုံမှာဘယ်လိုအမြင်ဘယ်လိုဖြူဟာတော့ဘယ်လိုမူတွေနဲ့ကျွန်တော်တို့ကြွားရမယ်ဆိုတဲ့စင်ကားပါမယ်တကယ်တော့ဒီအားကြီးလေစာဝင်တဲ့တက်တဲ့ကိစ္စတွေမကဘူးအခြားအခြားတော့ကျွန်တော်တို့ရဲ့ဟိုစင်ကားကိုဟိုမပြောင်းနိုင်ဘူးရဲ့စင်ကားပေါ့နော်ဒါရီကအစိုးရခိပိုင်မှာရှင်းလို့မဟုတ်ဘူးကျွန်တော်တို့တနင်္ဂနွေမှာဒူဒီတဲမှာအစ်ကျက်မဲ့မြင့်ကြရရှိတယ်ဆိုတော့ဒါရီကိုကျွန်တော်တို့ရောဟိုတစ်ခေါရကြပါနော်ဆရာရှိခိုင်နေနေတည်ဒီတနေ့ဖြစ်သွားလေဒီစင်မင်းရဲ့ဒီကျွန်တော်စဉ်းစားပြီးလုပ်ဖို့လိုပါတ
ယ်။ဟုတ်ကဲ့
။ဒါမှလည်းကျွန်တော်တို့တကယ်ယူရှိအဖြေရလာကောင်းကြမှာပါ
။ကျွန်တော်အဲ့ဒါနဲ့ပတ်သက်လို့ထပ်မေးချင်ပါတယ်။မူဝါဒပိုင်းပေါ့နော်။သမရဦးမူမြင့်ကလည်းအဂတိလက်စာမှုတိုက်ဖြည့်ရင်လည်းပတ်သက်လို့သူ့အနေနဲ့သူ့လက်ထက်မှာတိုက်ဖြည့်ရေးကိုပြင်းထန်ဆောင်ရမယ်လို့ပြောပါတယ်။တကယ်ခုနဒီအဂတိလက်စာမှုတိုက်ဖြည့်ဥပဒေတွေကိုပြန်ပြင်ဆင်တာလည်းရှိတယ်ပေါ့။အဲ့တော့အစိုးရအဖွဲ့မှဒီအဂတိလက်စာမှုတိုက်ဖြည့်ရင်လည်းပတ်သက်လို့အပြောနဲ့မဟုတ်ဘဲနဲ့မူဝါဒခိုင်ခံမှာချပြီးတော့လုပ်နေတဲ့အနေအထားကိုမြင်ရပါလား။
ဒီအမိလေးကိုကျွန်တော်စူအားချစ်ပြီးတော့ခေါင်းလုံးနဲ့ကျွန်တော်ရှိခဲ့တယ်။အဲ့ဒီအဲ့ဒီစူအားချစ်တဲ့ဟိုစက်တန်းခုရလာတဲ့ဒီဒီပေါ်မှာဒီလိုဆိုရင်ကျွန်တော်တာဝန်ခံရတော့အတော်တန်ခံရမှာရှိတယ်လို့ယူဆပါတယ်။ဒါတော့ဟိုဘူဝရဆရာလေးစူအားကိုဆရာလေးပြေးဖို့ခေါ်ပေါ်ရလေးဘူဝရကျွန်တော်ချုပ်နေတာ။ဒါအဲ့ဒီအနေနဲ့သင်္နေတကြဒီတကြစေသာဟိုပြည်ထောင်ပြီးတော့တော့ကျွန်တော်တို့ပို့ပြီးရှိဖို့လိုနေတယ်ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဦးမေခင်လေးလိုက်မအောင်ခဏနေပြအောင်ခင်ဗျာကျွန်တော်ကိုတွန်လင်းအောင်ဖိတ်ခေါ်ချင်ပါတယ်ကိုတွန်လင်းအောင်တို့ကတော့ဒီအရက်ဖက်လူမှုအဖွဲ့စည်းရဲ့အနေနဲ့ဒီတရားအဂတိလက်စားမှုတိုက်ဖြည့်နေတဲ့ပတ်သက်လို့ဒီကွန်ရက်တစ်ခုဖွဲ့ပြီးတော့ဆောင်ရနေကြရတယ်ဆိုတော့ကိုတွန်လင်းအောင်ကျွန်တော်မေးချင်တာကမြန်မာလူ့အဖွဲ့စည်းမှာအခုပြောင်းလဲချိန်တန်ပြီဆိုပြီးတော့ energy အစိုးရလည်းတက်လာပါပြီပြောင်းလဲမှုတွေအများကြီးတော်များဆလုပ်နေရတယ်တွေ့ရပါတယ်2011ခုနှစ်တည်းကဒီပြောင်းလဲမှုတွေထဲမှာအားရလဲစားမှုတိုက်ဖြည့်နေတဲ့ပတ်သက်လို့ယူဆတွေးခေါ်ပုံနေခုနကဦးမင်းခင်ပြောသလိုပေါ့ယူဆတွေးခေါ်မှုတွေအစဒီလူဖွဲ့စည်းထဲမှာအပြောင်းလဲတစုံတရာရှိလာပြီလို့ပြောနိုင်ပါလား
ကျွန်တော်ကဟိုလူဖွဲ့စည်းလို့ပြောလို့ရှိရင်ခုနကဒီခံရတဲ့ဒီနဲ့ကွာချိုးပေါက်တဲ့တွေနော်အဲ့လိုနှစ်ခုရှိရပါဘူးနှစ်ခုရှိတော့ဒီချိုးပေါက်ခံရတဲ့တွေကတော့ဟိုစရိတ်ကဒါကိုသူတို့နှစ်ကတာတော့မဟုတ်ဘူးကျွန်တော်ဒါကသူတို့ဒီတိုင်းမှာပြောင်းလဲကြအောင်မလုပ်ဘူးသူကဒီလိုအားကြီးလိုက်သားမှုကိုဖြစ်နေတာသူကနှစ်နာရီကျော်သူကသူတို့အားမျိုးကိုဖြစ်ဖြစ်နေတာကိုထင်ရှားတယ်ဒါပေမဲ့တစ်ခုရှိတော့သူတို့ဒီတိုင်းမှာလည်းဒီခါကျရင်ဒီအားကြီးလိုက်သားမှုကအားကြီးရအများကြီးပါပြနေတော့သူတို့ရဲ့အလုပ်ကအားကြီးလိုက်သားမှုဖြစ်သွားသလားမရောက်သွားသလားဆိုတာကိုသူတို့မသိပြနိုင်တဲ့ခြေအနေတွေရှိနေတယ်လို့ရှိရပါတော့ဒါတော့ချိုးခံရတဲ့အချိန်ခုနချိုးပေါက်တဲ့သူတွေကျတော့သူတို့ချောက်သွားပြီးခုနအဲဒီကော်မရှင်ကမဒီအားကြီးလိုက်သားတဲ့ဒီကော်မရှင်ကခုနလည်းတော်တော်လေးကောက်လုပ်လာတဲ့လုပ်ပြီးပတ်နေတာတော့ဘာမှသိပြီးချင်းချင်းနဲ့တွေ့တယ်သူတို့ကတော်တော်များများရှိပြီးဟုတ်ကဲ့ဒီအားကြီးလိုက်သားမှုတိုက်ချင်းဒီကော်မရှင်ကစပြီးတော့သူတို့တကယ်ကိုင်းရတော့တယ်လို့ပြောရင်ချင်းမျိုးမှတော့မှကျွန်တော်ကျားဒီမြန်မာပြည်မှာဒါထုံးစံတယ်ပေါ့နော်ဒီလိုဥပဒေလာတော့ကြာတယ်ပြီးရင်ပြီးပေါင်းမှာပဲဆိုတော့စဉ်းစားကြည့်တော့သူကပြန်ပြောင်းရတယ်ဒါကြောင့်လည်းဒါမျိုးကြီးဆက်ဖြစ်တာပေါ့နော်ဥပမာဆိုရင်ခုနဒီကဆန်ကအောက်ခေါင်ကဒီရှေ့မှာလဲကျွန်တော်ဒီတက်တီကပြောက်တယ်လဲဒါတော့ဒီစံတာအကြည့်လိုက်တာပဲဒါပေမဲ့ဒါတော့ဆက်ပြီးတော့ခုနဒီကျွန်တော်ဒီတိုင်းကဒီပုံစံကိုပြောတယ်ပြောတယ်ဆိုတော့ဒီတိုင်းမှာ 啊，这老早没好讲，从来没有交往的，所以现在这边新的多东西，他们我们东华老，我那个东华底下老，东华的地方，那地方没好，所以这东华的地方没有新的了，他们就这样子了。过来人多，你看我们后头看到，不是在附近那个地界给我吃的，反正地界啊，附近嘛，就那么的差点差了，那么的交警里头，他把我们那个。
OK, Kunaga, General Duru Jarema, Kunaga Kutunia, Piolu, a little the volume Pinida, Daga, Aria Samu, Pimamdi, Pinida, Chini, Guna, the pay bu, Bima, Simbi, Dara, Sabo, Ochima, D. Chini, Nepatalu, Lu Jarema, Aria Samu Suragu, Beluha Musa, Shinle, Truma, Titara, Mu, or Shiva, Lakamia, Pinya, Pina, or Shiva.
今天第一个浪花哦，今天我第一，我当时上课的嘛，今天我第一天的上午在那里说啊，阿姨来上午在这里面上课哦，等下哎，这下午上课的时候，中午也上那个课嘛，今天这个没呀，没听了，今天没我没听，今天没我教，今天我录音了嘛，我嘛，今天我也不上第二了，啊，我老板奶奶叫他来上课了，奶奶说话，我到那去，俺们从今天我们那边在上课，不一样了，我自己嘛，我嘛，我过去在讲不懂的话呢，我说阿妈呢，今天大家我都在那里接着。 就出掉了，比如说人家啊，比如说阿姨，阿姨在上面在做一个那个东西，比如说，然后一点的啊，可能啊，我那个地方的库啊，差异也蛮大的啊，一点点啊，分别的。所以他们，我阿姨我讲了，我那阿姨在上面在做一个什么事情啊？对吧？可能地区有，楼上那个地方啊，就是有，地区有啊，不，那可能地区方面的啊，地方不一样的，对面楼上楼上有，这样的可能差没事。所以。
那第二呢？第二呢？做这个第二个项目嘞，我们马上也让大家看一下第二，他们看一下哦，这个是昆山市场，看一下有没有地面有没有好。还有第二项，比如说这个第二项目啊，这个是要来上班，他们去的，我呢。OK，怎么样？顾总理哦，顾吴明谦，乌拉提李来某马克兰的比我们，他多少心里这种配合起来，顾叫土盘啊，瓦嘞，顾叫土豆豆豆呢，心里明明有要瓦嘞，怎么样？
好在吧，今朝第一个媒体那个的，今朝阿伟在这一段，今朝第二用的嘛，阿不阿伟他介绍人家，他妈几个人，你几乎上楼梯的，我这边不包我呢，阿不，第二一楼干嘛？今朝进来我那边都零零几楼进来的，八八五几的个，阿是阿不，你这边没家里阿老几米多嘛，等到我东西都包了，阿不今朝都，你那里嘛，今天拍嘛嘞，今朝过来阿不进来的，进来那个叫做媒体干的嘛。 现在大家叫做煤炭干的嘛，太阳节要注意个，今朝我太阳节，今朝新年的到呢。第一个，十八号叫做一月三号，今朝我变变的，变变了，今朝中山街了，十八个变动的多，啊，对了，今朝我太阳节变了，今朝变了，没有天的收不了，对了，第二，我那从那八六天起，对了，表现在这边个，你这样一楼干嘛，就路将军这边，你那谁的将军这边？
心里比拉出来，你跟我今朝你家没钱吗？好个，
怎么样？顾叫土，叫皮皮话里面，看来今朝，那多少钱都会来比较嘛嘞？顾地来木太难啊吧？顾地来木多多少钱里面有要话嘞？
好个，怎么样？今朝你啊了，你阿个地来啥木？在这有了，今朝了，你这个就是话嘞，怎么样？反正阿个地来啥木啊？喏，你牛肉呢？都阿个地来啥木？老人家了，对吧？怎么样？恁那该不会是喏？你个老干的，路里阿龙啊嘞？
阿里来沙漠，都路上的那边，只能背下来看下。把这个来什么呢？只能阿里来沙漠啊，喏，
你连米、蛋啊，这个只能路，比如的，奶啊，比如的，看啥呢？我嘞，挨着我，那白马蛋家，我们来说，只能路啊，地铁嘛来看下。
OK， 古地来木接住啊！今朝多少钱？别在就拍起嘛嘞！我们生意做啊，都比拉拉个啊，肩膀的六八嘞，别在就西洋嘞，表啊嘞，北疆嘞，表啊嘞，云南苏啊，西洋的六八嘞，啊，对，都有不了，也有路线，六六六哇！苗几把位嘞，沙路亚嘞，你阿里嘛，都苗里个，共太他嘞，是不？我们生意啊，都也面比不完嘞，苏门当初也多少钱个嘞？这边龙丹丹嘞，六点嘛嘞嘞，苗几把几嘞嘛，六里个，千拉家罗，木云三亚嘛，都铺表白新外喇叭位嘞，六来丹山嘞，现在到里嘛，木库云三部苏啊，不话里表不了，六月都那把位嘞，第二里嘞，三户带片一个，偷看嘛嘞，慢慢都来嘛，是不？别话嘞。 จนเราคุณละก็โคจอทูมีท่าเลยมีกุ้งก็จนเราคุณละที่อุ้มมีจะมาเลยเนี่ยยังไงลูกเราคุณละที่จ้าวละก็เนี่ย
โอเคคุณละที่คุณละที่อายุขนาดเนี่ยพัฒนาไปจนที่อายุนี่มาพี่นี่เลยชินีบ่อะไรตัวเราไม่ได้อะไรลูกพี่มีอะไรอะไรก็ไม่ยัดเตี้ยบุลาชินีบุลูชีเลยคุณละที่พี่บอกเนี่ยที่อายุนี่ป่ะก็อะไรพี่ลิปิดาชีเลยที่ใช้ยังมือดีก็ชีบาร์
ရှိတယ်ဆိုတာကတရားဝင်တစ်ခုမှာသွားပြီးတော့အမှုရင်ဆိုင်ရကြီးဆိုကြတဲ့ကဒီအမှုရင်ဆိုင်ရတဲ့နှစ်ဖက်စလုံးကတရားစီရင်ရေးကအနိုင်ရရှိမှုကိုမလိုစားဘဲနဲ့တရားဝင်ကိုရောက်တယ်ဆိုတဲ့ကလက်လာပါနဲ့ချင့်ကပ်ပြီးတော့ကိုအနိုင်ရဖို့အတွက်ကိုပဲကြိုးစားတာတွေ့နေရတယ်မနဲ့ပကလည်းစူးစားတယ်မမှန်တဲ့ပကလည်းစူးစားတယ်အဲ့ဒီကိုစူးစားတဲ့အခါကျတော့ဘယ်ဟာအဆလဲဆိုကျွန်တော်တို့တရားကျုံးနေမှာဆိုလို့ရှိရင်အမှုပွဲသားဆိုတဲ့လူတွေရှိတယ်အဲ့ဒီအမှုပွဲသားတွေကချိတ်ဆက်တယ်အမှုတစ်ခုကိုနိုင်ဖို့အတွက်ကိုဘလောက်ကုန်ကြမယ်ဆိုရင်ငွေပမာဏကိုတောင်းတယ်တောင်းပြီးတော့အခါမှာငွေနဲ့လိုက်ပြီးတော့မှအမှုကိုနိုင်အောင်လုပ်တယ်အဲ့တော့ငွေနဲ့လိုက်ပြီးတော့အမှုကိုနိုင်အောင်လုပ်တဲ့အခါကျတော့ကျွန်တော်တို့မှာဘာတစ်ခုဖြစ်လာလဲဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဒီတရားရေးမှာလိုက်ပြီးတော့ဒီပညာရှင်ဖြစ်တဲ့ရှင်းနေရဲ့စွမ်းဆောင်မှုတွေကလည်းကြာဆင်းလို့ဖြစ်လာတယ်။ဒါကတစ်ဖက်ကဒီလက်လာပါနဲ့စွမ်းဖို့လာတဲ့အနေအထားတွေကြောင့်ဖြစ်တယ်။တော့သောကပြောတဲ့ဒီဘန်ကကိုကျော်သူပြောတဲ့တရားကြီးမှာလေလံသေးလို့ဖြစ်နေတယ်ဆိုတာ။ကျွန်တော်ကကြုံမှုရတာကျွန်တော်လည်းအဲ့လိုပဲ။ဒီနှစ်ဖက်ကတရားကိုရင်ဆိုင်တယ်။တရားရင်ဆိုင်တဲ့အခါမှာအမိန့်ချရနေတဲ့အခါမှာလိုက်ကြတယ်။လိုက်တော့ဒီကျွန်တော်လက်တွေ့ကြုံခဲ့ရတဲ့အနေအထားတစ်ခုမှာဆိုတစ်ဖက်က30ပေးတယ်။အဲ့နောက်တစ်ဖက်ကလည်းသွားပြီးလိုက်တဲ့အခါကျတော့သူက၃သိန်းပေးတယ်။အဲ့ဒီအခါကျတော့တရားသူကြီးကမလုပ်လဲဆိုတော့လောလောဆယ်တော့နှစ်ဖက်စလုံးကိုယူထားလိုက်တယ်။အဲယူထားကြည့်တဲ့အမိန့်လဲချလဲချတော့သိန်း30ရတဲ့သူကိုအနိုင်ပေးပြီးအမိန့်ချလိုက်ပြီးတော့၃သိန်းပေးထားတဲ့သူကိုပြန်ပြီးတော့ပေးလိုက်တယ
်။ဟုတ်ကဲ့ကျွန်တော်ကျော်ကလာထိကျွန်တော်ကတူတူတူလေးကျွန်တော်ပြန်မေးခြင်းတယ်။အဲ့ဒါအဲ့ချင်းတွေကို
အဲ့လိုပေါ့နော်အတွေ့အကြုံလေး။
အဲ့ချင်းတွေကိုကင်တွယ်ဖို့အတွက်ကိုဆောင်ရနေတာရောရှိပါပြီလားတရားရေးပိုင်းမှာ။
အဓိကတော့ကျွန်တော်တို့မှာအခုတကယ်ထိပြီးတော့လှုပ်လာနိုင်တာကတော့ဒီအဂတိတိုက်ချက်ရေးကော်မရှင်ပေါ့အဂတိတိုက်ချက်ရေးကော်မရှင်အနေနဲ့ကတော့တော်တော်လေးကိုထိထိရောက်ရောက်နဲ့ဒီအလှပေါင်းစုံကိုကင်တွယ်လာတဲ့အနေအထားတွေတော့ရှိနေပါပြီ
။ဟုတ်ကဲ့ကိုတွင်လင်းအောင်လည်းကျွန်တော်မေးချင်ပါတယ်ခုနကပြောသွားတဲ့တရားစီရင်ရေးကိစ္စမှာဒါကတော်လေးမြန်မာနိုင်ငံမှာလူပြောများတဲ့ကိစ္စအဲ့ဒါတွေကဘယ်လောက်ထိအတိုင်းတာထိနှိမ့်နေနိုင်နေပြီလဲတကယ်နှိမ့်နေနိုင်မယ့်အနေအထားရှိရလားတိုးတိုးလေးဖြစ်ပြီးပါခင်ဗျအချင်းသိမြလို့
အဲကျွန်တော်ကလည်းဘလောက်ကြီးနေနေနိုင်နေပြီလဲဆိုတော့ခုနကဒီနောက်ဆုံးဖြစ်သွားတဲ့ကိစ္စဆိုရင်တရားချင်းနဲ့ဘယ်လိုပတ်သက်တဲ့ကိစ္စပါတော့။အဲတရားချင်းနဲ့ဘယ်လိုပတ်သက်တဲ့ကိစ္စတော့ဒါနေနေနိုင်တဲ့ဥပမာတစ်ခုတော့ဒါကျွန်တော်သိရတယ်ပေါ့။ဆိုတော့ဒီလိုမျိုးဆက်ပြီးတော့ဒီကျေဖြစ်ဖြစ်ရအောင်လည်းလုပ်မယ်ဆိုလို့ရှိရင်တော့ဒါအများကြီးဒါဟိုဒီလိုတော့အကျိုးရှိမယ်။ဒါပေမဲ့ကျွန်တော်တို့ကဘာပဲလုပ်လို့ကျွန်တော်ဒီနိုင်ငံရဲ့နောက်ခံတွေလည်းမျက်ချင်းရတာကိုဆိုတော့ကျွန်တော်တို့ဒီမှာကလည်းထိလို့မရတဲ့အဖွဲ့တွေတော့လည်းလက်နေတိုင်းတွေလည်းရှိရလိမ့်မယ်။ဒါဒီလိုပဲတရားချင်ရေးကိစ္စကိုဘယ်လောက်ပဲထိရောက်ကင်တယ်ဆိုတော့များလည်းပဲအဲ့လိုဖြစ်ချင်းနဲ့ဆက်တင်လာရဆိုရင်တော့ကင်တယ်ဖို့ပြောရမလားဆိုတော့အဲ့လိုမျိုးကျွန်တော်တို့ကစိုးရိမ်ရှိတယ
်။ဟုတ်ကဲ့
ဒါပေမဲ့လည်းဘာလို့ဖြစ်လဲတစ်ခါတော့ဒါအားနဲ့ခေါ်နဲ့လုပ်ကြရတော့ဒါအများကြီးအားရကြရှိရပါတော
့။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲလီလိုက်အစီအစဉ်အချိန်ဆက်တော့လို့ပါပါဝင်ဆွေးနွေးပေးတဲ့ဥလာထေဦးသွင်းလင်းအောင်ဦးမင်းခင်သုံးလုံးနဲ့ဂျန်နက်ဒရရှင်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒဲလီလိုက်အစီအစဉ်ဒီမှာပဲဆက်နားကြွယ်ပေးပါ
ဆွေးနွေးတင်ဆက်တဲ့အင်္ဂါညတိုင်းလီလိုင်းစီစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုတော့ကြာနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါအောင်ရှင
်ရုရှားစစ်တပ်ရဲ့ကင်းထောက်လေယာဉ်ကိုဆီးရီးယားရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကပစ်ချခဲ့တာဟာဆိုရင်အစ္စရေးတိုက်လေယာဉ်ကလေယာဉ်မှုတွေရဲ့ရန်လိုတဲ့လှုပ်ရက်ကြောင့်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်စီးရီးယားနိုင်ငံလာတာကီယာပြည်နယ်တွင်မှတိုက်ခိုက်ခဲ့တဲ့အစ္စရေးတပ်ဖွဲ့ကစီးရီးယားရဲ့ဒုံးကျည်ရန်ကကာကွယ်တဲ့အနေနဲ့ရုရှားလေယာဉ်နောက်မှာပုံအောင်ခဲ့တာလို့ရုရှားစစ်တပ်ရဲ့ပြောခွင့်ရကဒီကနေ့ပြောဆိုတာဖြစ်ပါတယ်။တရုတ်နိုင်ငံဟာအမေရိကန်ရွေးကောက်ပွဲအပေါ်မှာတက်ရောက်မှုရှိပြီးအပြောင်းလဲဖြစ်အောင်တက်တက်ကြွကြွစူးစမ်းနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ဆွဆွဲလိုက်ပြီးအမေရိကန်အလုပ်သမားတွေကိုအထိနာစေမယ့်အတိုင်းအတာထိတရုတ်ဘက်ကတုံ့ပြန်လာရင်အမကန်စီးပွားရေးအရာတံပြန်ဆောင်ရွက်မှုကြီးကိုမြန်မြန်ဆန်ဆန်လုပ်မယ်လို့လဲချင်းချောက်လိုက်ပါတယ်။သမရထရန်ကသူ့ရဲ့ဆွဆွဲချက်တွေနဲ့ပတ်သက်တဲ့အထောက်အထားတွေကိုတော့ပြောဆိုရမှာရှိပါဘူး။အမေရိကန်သမရကတရုတ်သွင်းကုန်ဒေါ်လာ200ဘီလီယံဘိုးအပေါ်ဆရာကိုင်းတို့အခွန်တိုးကောက်ခံလိုက်တာနဲ့ပတ်သက်ပြီးတရုတ်ဘက်ကလက်တုပ်ပြန်ဆောင်ရွက်တာကအပရွေးချယ်စရာမရှိဘူးလို့ပြောဆိုလိုက်တဲ့နေ့မှာပဲသမရထရန်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးခဲ့တာပါ။ ဒီညအစီအစဉ်ထုတ်လွှင့်ရေးမှူးကကိုအောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာသားသားအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းတူမီတာ25 32 51တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကျွန်မများသစင်အောင်ပါ။
This program has come to you from the Voice of America, Washington.